Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။ VOA American တန်ရဲ့2018ခုနှစ် January 4ရက်ကြာသပတေးနေ့ညပိုင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ25 32 50နဲ့လိုင်းလက်မီတာ190တို့ကနေနှာစင်နိုင်ပါတယ်ရှင်။ကျွန်မခွန်ညိုပါအခုညပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင
်ကျွန်တော်အောင်လင်းဦးပါဒီညနှ ಾಸ င်ရမယ့်သတင်းတွေမှာတော့အီရန်လူတို့ကိုအားပေးထောက်ခံဖို့အမေရိကန်ကပြောလိုက်တဲ့ပေါ်ပြည်တွင်းရေးကိုဆွတ်ဖက်တဲ့ကိစ္စတစ်ခုဖြစ်အီရန်ကတုံ့ပြန်လိုက်ပါတယ်တောင်နှမြောက်ကိုရီးယားနိုင်ငံကြားဆွေးနွေးဖို့အစီအစဉ်ဖြစ်လာတာခိုင်မာအားကောင်းတဲ့သူ့ရဲ့ခေါင်းဆောင်မှုကောင်းကြောင်ဖြစ်ကြောင်းအမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောလိုက်ပါတယ်ဒီလိုထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုတော့ရှားပေါက်နေတူကြီးညာပေးသွားမှာပါ
အခုညပိုင်းသတင်းလွှာတွေဆက်သွယ်မေးမြန်းချက်တွေထဲမှာတော့မြမလွတ်လပ်ရေး290ပြည့်မှာအချုပ်ချာအနာပိုင်ဆိုင်မှုနဲ့ပတ်သက်လို့လက်ရှိအာဏာရပါတီ NLD ရဲ့သဘောထားဘယ်လိုရှိပါသလဲ
။ဧည့်သည်အဖြစ်လာတဲ့ပုဂ္ဂိုလ်တွေဟာမြန်မာနိုင်ငံရဲ့ဥပဒေတွေကိုလေးစားရမယ်။မြန်မာနိုင်ငံရဲ့အချုပ်ချာအာဏာကိုလေးစားရမယ်။အ
ချုပ်ချာ NLD ဘဟုအလုံးမှုဆောင်အဖွဲ့ဝင်ဥညံဝင်းရဲ့ပြောကြားချက်နဲ့တူနားဆင်ရပါမယ်။ကြောက်မြရနာဥပဒေပြင်ဆင်ရေးလွှတ်တော်အမတ်တွေကဖားကန်ဒေသခံတွေနဲ့တွေ့ဆုံခဲ့ပါတယ်။တနိုင်ငံလုံးအပြစ်ခတ်ရစဲရေးညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီဘက်ကဘာကြောင့်ဆုံးဖြတ်ချက်မချနိုင်သေးတာပါလဲ။စားတဲ့သတင်းလွှာတွေကိုနားဆင်ကြရမှာပါ။အခုရင်ဆုံးတော့ထိတ်တန့်ရောက်နေတဲ့ဒေသတွေနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ရှာဖောင်တို့ကြီးညာပေးပါမယ်ရှင
်။ UN ငမဆူအဆန့်ကျင်သူတွေနဲ့ထောက်ခံသူတွေရဲ့ဆန္ဒပြပွဲတွေကြုံရတဲ့အချိန်နဲ့မှာပဲအီရန်လူထုကိုအားပေးထောက်ခံမှုမနေ့တုန်းကပဲအမေရိကန်ကပြောဆိုလိုက်တဲ့ပေါ်ကုလသမဂ္ဂဆိုင်ရာအီရန်သံမတ်ကြီးကပြည်တွင်းရေးဆွတ်ဖက်တဲ့ကိစ္စတစ်ခုဖြစ်တုံ့ပြန်ပြောဆိုလိုက်ပါတယ်။စီးပွားရေးပြဿနာတွေပေါ်မချေနှက်ချက်တွေနဲ့အစိုးရပြုရင်ပြောင်းလဲတောင်းဆိုတဲ့ဆန္ဒပြပွဲတွေကတော့အီရန်နိုင်ငံမှာတရင်တပတ်နီးပါးချပေါ်ပေါက်ခဲ့တာပါ။ဆန္ဒပြပွဲတွေအတွင်းလူ21ယောက်ထပ်မံနဲ့တည်ဆုံပြီးလူရန်နဲ့ချစ်ပြီးတော့လည်းဖမ်းဆီးခံခဲ့ရပါတယ်။အစိုးရကိုထောက်ခံတဲ့ဆန္ဒပြပွဲတွေကိုတော့အီရန်နိုင်ငံမှာရုပ်မြင်သံကြားမှာမနေ့တုန်းကပဲပြသခဲ့သလိုမြို့တော်တော်များကအစိုးရဆန့်ကျင်ဆန္ဒပြပွဲတွေကလည်းအင်တာနက်လူမှုကွန်ရက်တွေမှာပြန့်နှံ့နေတာပါ။အီရန်ဒေါ်လာရေးပြည်ဆောင်တက်ရဲ့တမူးဖြစ်သူမိုဟာမက်အလီဂျာဖာရီကတော့နိုင်ငံနဲ့အစိုးရဆန့်ကျင်ဆန္ဒပြသူအရေးအတွက်ဟာတထောင်ခွဲမပြည့်ဘူးလို့ပြောဆိုခဲ့သလို SFR Lorestan နဲ့ Maran မြို့တွေမှာတပ်ဖွဲ့ဝင်တချို့ကိုလုံခြုံရေးချထားတဲ့အကြောင်းပြောဆိုခဲ့ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်ကတော့အီရန်စိုးရကိုဆန့်ကျင်ဆန္ဒပြသူတွေကိုအားပေးထောက်ခံကြောင်း Twitter အင်တာနက်လူမှုကွန်ရက်ကနေမနေ့တုန်းကပဲပြောဆိုလိုက်တာပါ။အီရန်နိုင်ငံအုပ်ချုပ်အယာတူလာအလီခါမေနီပါဝင်အီရန်ခေါင်းဆောင်တွေကတော့ဆန္ဒပြပွဲတွေဟာပြည်ပအစိုးရရဲ့တူထုံးမှုတွေရောက်လို့အပြစ်ဖို့ထားပါတယ်ကုလသမဂ္ဂဆိုင်ရာအီရန်တမ်မကြီးဂိုလာမလီခူရှရူးကတော့အမေရိကန်သမ္မတထရန့်နဲ့ဒုသမ္မတမိုက်ပန့်စ်တို့ရဲ့မှတ်ချက်တွေဟာအီရန်နိုင်ငံမှာမတိမငြိမ်ဖြစ်အောင်လှုပ်ဆော်ရောက်နေတဲ့အကြောင်းကုလသမဂ္ဂလူညွန်ရေးကောင်စီနဲ့အတွင်းရေးမှူးချုပ်ထံစာတစောင်ရေးသားပေးဖို့တိုင်ကြားခဲ့ပါတယ်
2016ခုနှစ်ရွေးကောက်ပွဲကာလသမ္မတထရန့်ရဲ့အကြီးဆုံးသားနဲ့တခြားသူတွေရုရှားဘက်ကလူတွေနဲ့တွေ့ဆုံတာဟာနိုင်ငံတော်ကိုတစ္ဆာဖောက်တာဖြစ်တယ်လို့မြို့ချစ်စိတ်ကင်းမဲ့တာလို့မြင်တဲ့အကြောင်းသမ္မတထရန့်ရဲ့မဟာဗျူဟာဆိုင်ရာအကြီးအကဲဖြစ်တာဝန်ယူခဲ့သူပြောဆိုတာကိုစာအုပ်တအုပ်ကကိုးကားဖော်ပြခဲ့တာကြောင့်ဒီပေါ်မှာအိမ်ဖြူတော်ကပြန်လည်ထွန်းနှက်ဝေဖန်ပါတယ်။စာရေးဆရာမိုက်ကယ်ဝူရေးသားတဲ့ Fire and Fury ဆိုတဲ့အိမ်ဖြူတော်အတွင်းရေးတွေအကြောင်းစာအုပ်ထဲမှာသမ္မတထရန့်ရဲ့မဟာဗျူဟာဆိုင်ရာအကြီးအကဲဟောင်းစတီဗင်ဘန်နွန်ရဲ့မှတ်ချက်ကိုကိုးကားဖော်ပြထားတာပါ။သမဒရဲ့အစိုးရအဖွဲ့နဲ့မိသားစုကိုထိခိုက်အောင်လှုပ်ကြံပြီးအချက်လက်မှားတွေကိုအခြေခံဆွတ်ဆွဲပြောဆိုချက်တွေဟာဒေါသဖြစ်စရာစိတ်ပျက်စရာဖြစ်တဲ့အကြောင်းအင်ဖြူတော်ပြောခွင့်ရသူဆရာဟက်ဂဘီဆန်ဒါကသတင်းစာရှင်းလင်းမှာတုတ်ပြန်ပြောဆိုသွားပါတယ်။သမဒထရမ်ကတော့စတီဗင်ဟာသူနဲ့သူ့ရဲ့သမဒတာဝန်တွေနဲ့ဘာမှပတ်သက်မှုမရှိတဲ့အကြောင်းကြေညာချက်ထုတ်ပြန်ပါတယ်။ဘန်နွန်အလုတ်ကထုတ်ပယ်ခံရချိန်မှာအလုတ်တင်မဟုတ်ပဲစဉ်းစားဆင်ခြင်ညံပါပျောက်သွားခဲ့တယ်လို့ကြေညာချက်မှာရေးသားထားတာပါ။မစ္စတာဘန်ဟာအင်ဖြူတော်ကနေထွက်ခွာခဲ့ရပေမဲ့သမဒထရမ်ကိုအခိုင်အမာထောက်ခံသူတူအဖြစ်နဲ့ဆက်လက်ရတည်နေဆဲဖြစ်ပါတယ်။ဒါပေမဲ့လည်းသမဒထရမ်ရဲ့အများကြိုက်မျောလိုက်တဲ့အစီအစဉ်တွေအပေါ်ထောက်ခံမှုပိုရအောင် Republican Party အတွင်းပုံကန်နေသူတွေအမတ်အဖြစ်ရွေးခံရရေးကြိုးပမ်းဆောင်ရွက်မှုတွေကတော့အောင်မြင်မှုမရခဲ့ပါဘူး။ Mr. Bannon ရဲ့မှတ်ချက်ကိုထက်သွင်းဖော်ပြခဲ့တဲ့စာရေးဆရာ Michael Wu ဟာလည်းအင်ဖြူတော်အပေါ်ဩဇာတည်ရမှုမရှိတဲ့မသက်ဆိုင်သူတွေရဲ့ပြောဆိုချက်တွေမှားတွေကိုအခြေခံစာအုပ်ထုတ်ခဲ့တာဆိုပြီးသမ္မတအင်ဖြူတော်ကထိုနဲ့ဝေဖန်သွားပါတယ်ရှင်။
တောင်နှမြကိုရီးယားနဲ့နိုင်ငံခြားဆွေးနွေးဖို့အစီအစဉ်ဖြစ်လာတာဟာခိုင်မာအားကောင်းတဲ့သူ့ရဲ့ခေါင်းဆောင်မှုကောင်းကြောင်ဖြစ်ကြောင်းအမေရိကန်သမ္မတဒေါ်နယ်ထရန့်ကဒီကနေ့ပဲ Twitter လူမှုကွန်ရက်ကနေပြောဆိုလိုက်ပါတယ်။မြန်ကိုရီးယားနဲ့ပတ်သက်လို့ကြွမ်းကျင်ပါတယ်ဆိုတဲ့ပုဂ္ဂိုလ်တွေပြောဆိုနေကြပေမဲ့လည်းသူ့လိုသာခိုင်မာအားကောင်းပြီးအင်အားပြနိုင်မှုသာမရှိခဲ့ရင်ဆွေးနွေးမှုတွေဖြစ်လာမှာမဟုတ်တဲ့အကြောင်းနဲ့ဆွေးနွေးပြောဆိုတာကောင်းတဲ့ကိစ္စတစ်ခုဖြစ်ကြောင်းလည်းမှတ်ချက်ပေးရေးသားခဲ့တာပါ။ရှိလာတဲ့တောင်ကိုရီးယားနိုင်ငံမှာကျင်းပမယ့်ဆော့ဒီအိုလံပစ်အားကစားပွဲမှာမြန်ကိုရီးယားကအားကစားသမားတွေပါဝင်နိုင်ရေးဆွေးနွေးဖို့ကိုယ်စားလှယ်အဖွဲ့ဆီလွတ်လို့ကြောင်းမြန်ကိုရီးယားကောင်းဆောင်ကင်ဂျွန်ကကမ်းလှမ်းခဲ့ပြီးနောက်မှာပဲ2019ခုနှစ်ကလေးကဖျက်တောက်ထားတဲ့နိုင်ငံငယ်နယ်စပ်ကတည်ထောင်ဆက်သွယ်ရေးလမ်းကြောင်းကိုမနေ့တုန်းကပဲပြန်လည်ဖွင့်လှစ်ခဲ့တာဖြစ်ပါတယ်။ဆက်သွယ်မှုတွေပြန်ဖွင့်ခဲ့ပြီးတဲ့နောက်တစ်ပတ်တောင်ဝင်ရှိသူတွေမိနစ်20လောက်စကားပြောပြခဲ့ကြောင်းလည်း AP သတင်းကဖော်ပြခဲ့တာပါ။ဆော့ဒီအိုလံပစ်အားကစားပွဲမှာပါဝင်နိုင်ရေးကိစ္စအပါအဝင်နိုင်ငံခြားကိစ္စရပ်တွေနဲ့ပတ်သက်လို့အဆင့်မြင့်ဆွေးနွေးမှုတွေလုံဆောင်လို့ကြောင်းလည်းမြန်ကိုရီးယားကောင်းဆောင်ရဲ့ကမ်းလှမ်းချက်ကိုတောင်ကိုရီးယားကအင်္ဂါနေ့မှာတုံ့ပြန်ထားပါတယ်။မကြာခင်ကတည်းကမစိုင်းတုံးစမ်းသပ်မှုတွေဇက်တိုက်ဆိုတဲ့လုံဆောင်ခဲ့လို့6ချိန်မြောက်လည်းဖြစ်အင်အားပြင်းဆုံးလည်းဖြစ်တဲ့အနုမြင့်ဘုံစမ်းသပ်မှုတစ်ခုလောက်ခဲ့ပြီးနောက်ပိုင်းကစပြီးမြန်ကိုရီးယားပေါ်နိုင်ငံတကာတိုင်ဝမ်ကအာရုံစိုက်နေကြတာပါ။မြန်ကိုရီးယားကတော့အမေရိကန်ရဲ့ပိတ်ဆို့တံခတ်မှုအစ်တတွေကိုအန်တုပြီးသမ္မတထရန့်ဆွေရကိုတင်းနေမှမှပြောဆိုခဲ့တယ်လို့လက်နက်စမ်းသပ်မှုတွေကိုလည်းဆက်လုပ်နေတာဖြစ်ပါတယ်
။အမေရိကန်မှာမဲဆန္ဒရှင်ဖြစ်ထောက်ထားခိုင်ခိုင်လုံလုံပြတ်သားနိုင်မဲ့တင်းကျပ်တဲ့ဥပဒေတရားပြဋ္ဌာန်းရေးသမ္မတဒေါ်နယ်ထရမ့်ကဒီကနေ့ပဲတိုက်တွန်းလိုက်ပါတယ်။ပြီးခဲ့တဲ့သမ္မတရွေးကောက်ပွဲမှာမတမာမှုတွေရှိခဲ့တယ်လို့သမ္မတရဲ့ပြောဆိုချက်ကိုစုံစမ်းနေတဲ့ရွေးကောက်ပွဲမတမာမှုစုံစမ်းစစ်ဆေးကော်မရှင်ကိုပယ်ဖျက်လိုက်ပြီးနောက်တရက်မှာပဲသမ္မတထရမ့်ကပြောဆိုလိုက်တာပါ။2016ရွေးကောက်ပွဲမှာတန်းနဲ့ချီတဲ့လူတွေဟာဥပဒေမဲ့မဲပေးခဲ့ကြကြောင်းဆွဆွဲပြောဆိုချက်တွေနဲ့ပတ်သက်လို့တော့သမ္မတထရမ့်အနေနဲ့တက်တဲ့အထောက်အထားခက်ခိုင်လုံလုံမပြနိုင်ခဲ့ပါဘူး။ပြီးခဲ့တဲ့သမ္မတရွေးကောက်ပွဲမှာတော့သမ္မတထရမ့်ဟာပြိုင်ပွဲဖြစ်တဲ့ဒီမိုကရက်ပါတီကဟီလာရီကလင်တန်ထက်လူလူရဲ့ဆန္ဒမဲပေါင်း3သန်းနီးပါးရော့နေရရှိခဲ့ပေမဲ့အမေရိကန်ရွေးကောက်ပွဲစနစ်အရသမ္မတရွေးချယ်ရေးကိုယ်စားလှယ်တွေရဲ့ထောက်ခံမှုမှာအသာစီးရပြီးအနိုင်ရရှိခဲ့တာပါ။ထူထူလူမှုကွန်ရက်ကနေဒီကနေ့ဇက်တိုက်ရေးသားခဲ့တဲ့မှတ်ချက်တွေမှာတော့ဒီမိုကရက်ပါတီထိန်းချုပ်ထားတဲ့အနေမြင့်အများစုအပါအဝင်ပြည်내အတော်များများကမဲဆန္ဒရှင်တွေနဲ့ပတ်သက်တဲ့အချက်အလက်တွေကိုထုတ်ပြန်ပေးဖို့မလုပ်နိုင်ခဲ့ဘူးဆိုပြီးကော်မရှင်ကိုအပြစ်ပို့ခဲ့ပါတယ်။ပြည်내အစိုးရတာဝန်ရှိသူတွေကတော့မဲဆန္ဒရှင်တွေရဲ့အမိတွေမဲပေးဖူးတဲ့နောက်ကျောင်းရာဇဝင်တွေဘယ်နိုင်ငံရဲ့ပါတီကိုထောက်ခံမှုပေးနေတယ်လဲဆိုတာတွေပါပါဝင်တဲ့ကိုရေးအချက်လက်တွေကိုကော်မရှင်ကတောင်းခံခဲ့တဲ့အပေါ်စိုးရိမ်မကင်းဖြစ်နေကြတာပါဝေဖန်သူတွေကတော့ကော်မရှင်ဟာသမ္မတထရန့်ရဲ့မဲမတမာမှုဆွဆွဲချက်ကိုအတီးပြုတ်နိုင်အောင်အလွတ်လုပ်ပေးနေတယ်လို့ဆင်းရဲသားတွေလူနည်းစုတွေရွေးကောက်ပွဲမှာပါဝင်ဖို့ပုံမှန်ခက်ခဲအောင်လုပ်နေတယ်လို့လည်းပြောဆိုနေကြတာဖြစ်ပါတယ်ရှင်
ဒီအမေရိကန်အသံညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239ကလိုင်းဒိုမီတာ25 kHz 1196ကလိုင်းဒိုမီတာ32 kHz 932ကလိုင်းဒိုမီတာ57 kHz 585နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
ဒီအမေရိကန်သံမြန်မာပိုင်းစီစဉ်ရဲ့ကြာသပတေးနေ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။အတ္တန်တိတ်သမုတ်တရားကိုဖျက်ဆီးလာတဲ့အင်အားဖြင့်ဆောင်းအသည်မုန်တိုင်းဝင်ရောက်လာမဲ့အမေရိကန်ရှိဘက်ချက်မှလူပေါင်းတန်း40လောက်ကြိုတင်ပြင်ဆင်နေကြရပါတယ်။ Massachusetts ပြည်နယ် Boston မြို့မှာစင်တီမီတာ20ကျော်နှင်းကျမယ်လို့ခန့်မှန်းထားပြီး Hurricane မုန်တိုင်းလိုအရှိန်ပြင်းတဲ့လေပြင်းတွေဟာ New England ကမ်းရိုးတန်းကနေကနေဒါနိုင်ငံဘက်ထိဖျက်ဆီးတက်ခိုက်လိမ့်မယ်လို့လည်းခန့်မှန်းထားတာပါ။ဗီဂျီးနီးယားကနေမိန်းပြည်နယ်ထိကမ်းရိုးတန်းဒေသတစ်လျှောက်ကမြို့တွေမှာလည်းမုန်တိုင်းအနေနဲ့သတိပေးချက်တွေထုတ်ပြန်ထားပါတယ်။ Washington DC ပါဝင်စီးနင်းနဲ့အေးရန်တင့်မဲ့ဒေသတွေကအစိုးရရုံးနေလဲဒီကနေ့နောက်ကျဖွင့်မှုကြေညာထားသလိုကြောင်းနေတော်တော်များလည်းပိတ်ထားရပါတယ်။24နှစ်အတွင်းလီဘီယာရုတ်တရက်ကြာဆင်းပြီးလီဘီယာနဲ့တိုက်ခိုက်နိုင်တာကြောင့်မိုးလေဝသကြမ်းကျင်သူတွေကအင်အားပြင်းတဲ့ဘုံးတလုံးလိုမုန်တိုင်းကိုတင်စားပြောဆိုနေကြတာပါ။အင်အားပြင်းမုန်တိုင်းကြောင့်စောင့်သည့်အေးရန်မကြုံမှုနဲ့အမေရိကန်ရှစ်တောင်ဘက်ဒေသတွေမှာပါစီးနင်းကြာဆင်းတာတွေကြုံခဲ့ရပါတယ်။ဖလော်ရီဒါပြည်နယ်တလာဟာစီမြို့မှာလည်းနှစ်ပေါင်း30အတွင်းပထမဆုံးအကြိမ်ဖြစ်မနေ့တုန်းကနှင်းနေကြာခဲ့တာပါ။ဂျော်ဂျီယာနဲ့တောင်မြောက်ကာရိုလိုင်းနားပြည်နယ်တွေမှာလည်းအေးရန်ကြောင့်အဝေးပြေးလမ်းတွေမှာရေခဲတွေဖုံးလွှမ်းတဲ့အခြေအနေနဲ့ကြုံခဲ့ရပါတယ်။မင်းနီဆိုတာပြည်နယ်မှာမနေ့တုန်းကရေခဲမောက်19ဒီဂရီဆယ်စီယပ်စ်ထိကျဆင်းခဲ့တာပါ။အမေရိကန်ပြည်အောင်စုနေရာတော်တော်များမှာဒီသတင်းပတ်နောက်ပိုင်းမှာလည်းအန္တရာယ်ရှိလောက်တဲ့အေးရန်ခံစားရလိမ့်မယ်လို့မိုးလေဝသကြမ်းကျင်သူတွေခန့်မှန်းထားကြပါတယ်။
အမေရိကန်ပြည်ထောင်စုကအီရန်ပေါ်ချမှတ်ထားတဲ့ဒဏ်ခပိတ်ဆို့မှုတွေကိုဆန့်ကျင်ပြီးဒေါ်လာ1ဘီလီယံလောက်ကိုအကွက်ကြကြရှောင်ရှားခဲ့တဲ့တူရကီဘဏ်လုပ်ငန်းရှင်တူကိုအမေရိကန်တရားရုံးကပြည်တံချမှတ်လိုက်တာကိုတူရကီဘက်ကဒီကနေ့ကြာတာပြည်နေမှာပယ်ချလိုက်ပါတယ်။ မက်မက်ဟာခန်အတီလာကိုဘန်လိညာလှက်ဖျားတဲ့အမှုတစ်ခုအပြင်အမေရိကန်ပြည်ထောင်စုကိုလိညာလှက်ဖျားမှုတွေအပါအဝင်လျှို့ဝှက်ပူးပေါင်းကြံစည်မှုတွေမြောက်တဲ့အမှု၄မှုနဲ့ညွယောမြို့မှာရှိတဲ့တရားရုံးကပြည်တွင်းချမှတ်လိုက်တာပါအသက်48နှစ်အရွယ်တူရကီနိုင်ငံသားအပေါ်ကိုဆွဲချက်ဆွဆွဲထားတဲ့ဒီငွေကြေးခွာချတဲ့အမှုကိုတော့ပယ်ဖျက်ပေးလိုက်ပါတယ်။တရားရုံးရဲ့ဆုံးဖြတ်ချက်ဟာတရားမျှတမှုမရှိသလိုမသင့်တော်တဲ့လုပ်ရဖြစ်တယ်လို့တူရကီနိုင်ငံသားရေးဌာနကပြောဆိုပြီးတူရကီရဲ့ပြည်တွင်းရေးကိစ္စအတွေကိုမကြုံစဘူးဝင်ရောက်ဆွဲဖက်တဲ့လုပ်ရတစ်ခုဖြစ်တယ်လို့လည်းပြောလိုက်ပါတယ်။တူရကီထုဝန်ကြီးချုပ်ဘီကာဘော့စတန်ကလည်းတရားသူကြီးအဖွဲ့ရဲ့ဆုံးဖြတ်ချက်ဟာတူရကီနိုင်ငံတွင်တရားမဝင်ဘူးလို့လူမှုကွန်ရက်ထွီတာပေါ်မှာရေးသားလိုက်ပါတယ်။ဒီအမှုဟာတူရကီနဲ့အမေရိကန်ရဲ့ပြည်ထောင်စုကြားဆက်ဆံရေးတွေတင်းမာစေပါတယ်။အတီလာဟာတူရကီအစိုးရပိုင်းဟဲဘန်ဂျေအထွေထွေလက်ထောက်မန်နေဂျာတူဖြစ်ပါတယ်။အီရန်ကရွှေအတွက်ရေနံနဲ့ဓာတ်ငွေကုန်သွယ်ရေးလုပ်တဲ့သဘောတူညီမှုတစ်ခုမှာလွယ်ကူအောင်ကူညီလုပ်ခဲ့ပြီးအမေရိကန်ကိုအတိမပေးဘဲအမေရိကန်ရဲ့ဘန်တွေထဲမှာငွေကြေးတချို့ပို့ဆောင်ခဲ့တဲ့အမှုနဲ့အမေရိကန်အစိုးရရှင်းတွေကသူ့ပေါ်ဆွဆွဲခဲ့တာဖြစ်ပါတယ်ရှင်။
ဂျပန်နိုင်ငံရဲ့လူညိုရေးကဒုတိယကမ္ဘာစစ်နောက်ပိုင်းအဆိုးအဝါဆုံးအခြေအနေကိုရောက်နေတဲ့အကြောင်းမြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့မစ်ဆိုင်းတုံးချင်းချောက်မှုအန္တရာယ်ကြီးထွားလာနေတာကိုရည်ညွှန်းပြီးဝန်ကြီးချုပ်ရှင်ဆိုအာဘေကပြောလိုက်ပါတယ်မြောက်ကိုရီးယားရဲ့နျူကလ িয়ার စမ်းသပ်မှုတွေကိုဟန်တားနိုင်မှုအမေရိကန်တောင်ကိုရီးယားတို့နဲ့လက်တဲကျူးပန်းသွားမှာဖြစ်ကြောင်းလဲဂျပန်ဝန်ကြီးချုပ်ကဒီကနေ့ပဲသတင်းတောက်တွေကိုပြောဆိုလိုက်တာပါကာကွယ်ရေးစွမ်းအင်နေအားကောင်းအောင်ဆောင်ရွက်ရမှာဂျပန်နိုင်ငံသားတွေရဲ့ဘဝငြင်းငြင်းချင်းချင်းနေထိုင်နိုင်မှုအတွက်သမကနိုင်ငံသားတွေကိုကာကွယ်ပေးဖို့လိုအပ်ကြောင်းလဲပြောဆိုခဲ့ပါတယ်
ရာထူးကနေဖက်ရှားခံလိုက်ရတဲ့တောင်ကိုရီးယားသမ္မတဟောင်ပါကွန်ဟေကိုတောင်ကိုရီးယားအစိုးရရှင်းတွေကဆွဲချက်အစ်စ်တွေနဲ့ထမှန်တရားစွဲဆိုလိုက်ပါတယ်။သူမကိုအမျိုးသားထောက်လှမ်းရေးအေဂျင်စီကနေဒေါ်လာသန်းပေါင်းများစွာလက်ပေးလက်ယူလှုပ်တဲ့ဆိုပြီးတရားစွဲဆိုလိုက်တာဖြစ်ပါတယ်ရှင
်
။ကြာသပတင်းနေ့ညပိုင်းထိတ်တန့်ရောက်နေတဲ့သတင်းအကျဉ်းချုပ်ကိုသတင်းတွေကိုကိုအောင်လွင်ဦးနဲ့ရှာဖောင်တို့ကြီးညာပေးသွားတာပါရှင် VOA ကနေအခုလက်ရှိထုတ်လွှင့်ပေးနေတဲ့တနားရီစာအစီအစဉ်ကို VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လဲအချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်ရှင်အခုမြန်မာပြည်ဆိုင်ရာသတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေကိုစက်တိုက်ထုတ်လွှင့်ပေးပါမယ်ရခိုင်ပြည်နယ်မြောက်ပိုင်းပြည်ထနာဟာမြန်မာနိုင်ငံရဲ့အချုပ်အခြာအာဏာအပေါ်စိန်ခေါ်မှုဖြစ်နေတဲ့အကြောင်းအမျိုးသားဒီမိုကရေစီဖွဲ့ချုပ်ပါတီကလွတ်လပ်ရေးနေ့ကြေညာချက်မှာထည့်သွင်းကြေညာလိုက်ပါတယ်ဒီဒါအပြင်ကုလအဖွဲ့နဲ့နိုင်ငံကြီးတချို့ကမြန်မာနိုင်ငံအပေါ်ရန်ညှိုးထားတိုက်ခိုက်မှုပိတ်ဆို့မှုတွေကိုအမှန်တရားနဲ့လက်တွေ့ဆောင်ရွက်ချက်တွေနဲ့သာတုံ့ပြန်သွားမယ်လို့လည်းပြောခဲ့တဲ့အကြောင်း VOA သတင်းတောက်မေခါကပြောပြပေးပါလိမ့်မယ်ရှင်
ဒီကနေ့ရန်ကုန်မြို့ပါတီဌာနချုပ်မှာကျင်းပတဲ့နှစ်80ပြည့်လွတ်လပ်ရေးနေ့အခမ်းအနားမှာထုတ်ပြန်ကြေညာခဲ့တာဖြစ်ပြီးရခိုင်ပြည်နယ်မြောက်ပိုင်းအရေးဟာမြန်မာတိုင်းနိုင်ငံလုံးရဲ့အရေးဖြစ်တယ်လို့လည်းဆိုလိုက်ပါတယ
်ရခိုင်ပြည်နယ်မြောက်ပိုင်းအရေးဒီမြန်မာနိုင်ငံတိုင်းနိုင်ငံလုံး၏အရေးဖြစ်တယ်လို့ရခိုင်အမျိုးသားများ၏အရေးဒီလည်းမြန်မာတစ်မျိုးသားလုံး၏အရေးဖြစ်ပါသည်ရခိုင်ပြည်နယ်မြောက်ပိုင်းပြည်ထောင်စုသည်မြန်မာနိုင်ငံ၏အမျိုးသားဂုဏ်သိက္ခာနှင့်အမျိုးသားအချုပ်အခြာအာဏာပေါ်စိတ်ခွာမှုဖြစ်ပါသည်ကမ္ဘာ့ကုလသမဂ္ဂအဖွဲ့အစည်းအချို့နဲ့နိုင်ငံကြီးအချို့ကြီးမြန်မာနိုင်ငံပေါ်မျိုးသူရပက်ပမာတိုက်ခိုက်နေမှုများနဲ့ပိတ်ဆို့အရေးယူမှုအချို့အားမြန်မာနိုင်ငံသည်တုံ့လုံမှုမရှိဘဲတကယ်ဒီအမှန်တရားနဲ့လက်တွေ့ဆောင်ရွက်မှုများကိုတက်သေးတာတုံ့ပြန်လျက်ရှိပါသည
်ဒီတင်ညာချက်ကိုပါတီရဲ့ဗဟိုကော်မတီဝင်မုံရအောင်ရှင်ကဖတ်ကြားခဲ့တာဖြစ်ပါတယ် NLD ပါတီရဲ့ဗဟိုအလုံးမှုဆောင်အဖွဲ့အတွင်းရေးမှုအဖွဲ့ဝင်ဦးညံဝင်းကတော့ဒီရခိုင်အရေးဟာပါတီအတွက်ကြီးမားတဲ့စိန်ခေါ်မှုတစ်ခုဖြစ်တယ်လို့ဆိုလိုက်ပြီးမြန်မာနိုင်ငံမှာဧည့်သည်အနေနဲ့လာရောက်နေထိုင်သူတွေအနေနဲ့အချုပ်အခြာအာဏာကိုထိပါခွင့်မရှိသလိုဥပဒေတွေကိုလည်းလေးစားလိုက်နာကြဖို့လိုတယ်လို့လည်းအခမ်းအနားမှာပြောဆိုလိုက်ပါတယ
်အချုပ်အခြာအာဏာကိုထိပါပြီးနေထိုင်တာကိုကျွန်တော်တို့ခွင့်ပြုလို့မရပါဘူးကျွန်တော်တို့ဧည့်သည်အဖြစ်လာတဲ့ပုဂ္ဂိုလ်တွေဟာမြန်မာနိုင်ငံရဲ့ဥပဒေတွေကိုလေးစားရမယ်မြန်မာနိုင်ငံရဲ့အချုပ်အခြာအာဏာကိုလေးစားရမယ်အချုပ်အခြာအာဏာကိုဘယ်လိုကျင့်သုံးမလဲဆိုတာကျွန်တော်တို့အစိုးရဖွဲ့ရဲ့အလုပ်ပါเนาะပြင်ပကဝင်ရောက်ဆွဲဖက်ပြောဆိုခွင့်မရှိပါဘူးဒါကြောင့်ကျွန်တော်တို့လွတ်လပ်ရေးတည်ထောင်ခိုင်မြဲဖို့ကျွန်တော်တို့ရဲ့အချုပ်အခြာအာဏာတည်ထောင်ခိုင်မြဲဖို့အားလုံးညီညီညာညာဝိုင်းဝန်းကြိုးပမ်းကြဖို့အခါတမရဖြစ်ကြအောင်ပြောကြရင်ဒီကိုချုပ်ပါ
လက်လုံးမှာတော့ရခိုင်အရေးနဲ့ပတ်သက်ပြီးအနောက်နိုင်ငံတွေကပြင်းပြင်းထန်ထန်ဝေဖန်နေချိန်မှာ NLD ပါတီဘက်ကအခုလိုတုံ့ပြန်ပြောဆိုလိုက်တာလည်းဖြစ်ပါတယ်ရခိုင်အရေး NLD ပါတီအစိုးရရဲ့ကင်တွယ်မှုနဲ့ပတ်သက်လို့နိုင်ငံရေးလေးလာတုံ့သက်သူဦးမောင်မောင်ဆိုးကတော့အခုလိုတုံ့သက်သွားပါတယ
်ဝေဖန်မှုတွေခြုံငင်းအောင်ဆိုလို့ရှိရင်တော့
နိုင်ငံကလူလာတော့အခြေအနေနဲ့ပတ်သက်ပြီးတော့သတင်းလက်ခွင့်ပေါ့အဲ့တော့ဒီနေ့အချိန်ကုလသမဂ္ဂသုံးဝန်လို့ဂျန်နယ်ဖွဲ့ရဲ့စတေမကိုမခန်းနိုင်ရင်တောင်မှအဲဒီဒေသတွေနဲ့ပတ်သက်တဲ့အခြေအနေမှန်နဲ့ပတ်သက်ပြီးတော့သတင်းလက်ခွင့်ပေးဖို့လိုအပ်တယ်လို့ထင်ပါတယ်။အဲဆိုနိုင်ငံကအနေနဲ့ပတ်သက်လာရင်တော့အဲအစိုးရတင်ကြေးဝန်ကြီးဌာနထုတ်ပြန်တာပဲဖြစ်ဖြစ်ကာဝေးဦးစီးကျုံးကဒီကျုံးကထုတ်ပြန်တာလောက်ကပဲဖြစ်ဖြစ်သူတို့ကတော့ဒါကိုလက်ခံတည်ပြုနိုင်လိမ့်မယ်မထင်ဘူးလေအဲ့ဒီအနေထားမှာကျွန်တော်တို့အနေနဲ့အများလက်ခံနိုင်တဲ့သတင်းဌာနတွေရဲ့လွတ်လပ်ခွင့်ကိုတော့ကျွန်တော်ပေးဖို့လိုပါတယ်အဲ့ဒါဆိုရင်တော့နိုင်ငံတကာလက်ခံနိုင်တဲ့အခြေအနေတစ်ခုဖြစ်လာလိမ့်မယ်လို့ထင်ပါတယ
်ဒီကနေ့လှုပ်တဲ့ NLD ပါတီကကျင်းပတဲ့လွတ်လပ်ရေးနဲ့အခမ်းအနားကို88မျိုးဆက်တွေဖိတ်ကြားထားတဲ့နိုင်ငံတကာတန်အမတ်တွေနဲ့လွှတ်တော်ကိုယ်စားလှယ်တွေပါတီဝင်တွေတက်ရောက်ခဲ့ကြတာဖြစ်ပါတယ်ရှင်
။မိခပြောပြသွားတာပါရှင်။ NCA တနိုင်ငံလုံးအပြစ်ရစာချုပ်လက်မှတ်ရေးထိုးနိုင်ရေးအတွက်ညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC ခေါင်းဆောင်တွေကဒေါ်အောင်ဆန်းစုကြည်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တို့နဲ့တွေ့ဆုံလို့ကြောင့်အဆိုပြုထားတာကိုအစိုးရတပ်မတော်ဘက်ကလက်ခံထားပြီးမကြခင်ထိပ်သီးခေါင်းဆောင်တွေတွေ့ဆုံဆွေးနွေးနိုင်လိမ့်မယ်လို့မျှော်လင့်တဲ့အကြောင်း UNFC ကပြောပါတယ်။ UNFC ဘက်ကတောင်းဆိုထားတဲ့အချက်၉ချက်ကို2019ခုနှစ်အတွင်းအကြိမ်ကြိမ်ညှိနှိုင်းခဲ့ပေမဲ့တပ်မတော်ဘက်ကမလိုက်ရောနိုင်တဲ့အချက်တချို့ကြောင့် NCA လက်မှတ်ထိုးဖို့ UNFC ဘက်ကဆုံးဖြတ်ချက်မချနိုင်ပဲဖြစ်နေတာပါ။ဆက်သွယ်မေးမြန်းထားတဲ့ကိုညာဝင်းအောင်ကပြောပြပါမယ်ရှင်။
ညညသောတိုင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC ရဲ့အရေးပေါ်အထူးစည်းဝေးတရက်ကိုဇန်နဝါရီလ6ရက်ကနေ10ရက်နေ့ထိထိုင်းနိုင်ငံချင်းမိုင်မြို့မှာကျင်းပဖို့ရှိပါတယ် UNFC နဲ့အစိုးရတပ်မတော်တို့ကြား19လကြာကြာဆွေးနွေးခဲ့ကြပေမဲ့ UNFC ကတောင်းဆိုရတဲ့အချက်၉ချက်တည်းကအချက်တချို့ကိုတပ်မတော်ဘက်ကမလိုက်လျောနိုင်တာကြောင့် NCA လက်မှတ်ထိုးရေးကိစ္စမဆုံးဖြတ်နိုင်ပဲကြံ့ကြာနေခဲ့ရတဲ့အတွက် UNFC ခေါင်းဆောင်တွေရောဒေါ်ဆန်းစုကြည်နဲ့တက်ချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တို့လိုထိပ်သီးခေါင်းဆောင်တွေတွေ့ဆုံဆွေးနွေးနိုင်မှသာ NCA စာချုပ်လက်မှတ်ထိုးရေးကိုဆုံးဖြတ်နိုင်လိမ့်မယ်လို့ UNFC ဘက်ကယုံကြည်နေပါတယ်ဒီလိုထိပ်သီးခေါင်းဆောင်တွေတွေ့ဆုံနိုင်ဖို့ပြီးခဲ့တဲ့ဒီဇင်ဘာလတည်း UNFC ကအဆိုပြုခဲ့ပြီးဒါကိုလက်ခံရရှိကြောင်းအစိုးရတပ်မတော်ဘက်ကအကြောင်းပြန်ထားပြီးဖြစ်ပေမဲ့ဘယ်အချိန်မှတွေ့ဆုံရမယ်ဆိုတာမျိုးကိုတော့အကြောင်းပြန်တာမျိုးမရှိသေးပါဘူးလာမယ့်လပိုင်းအတွင်းထိပ်သီးခေါင်းဆောင်တွေရဲ့ဆွေးနွေးပွဲဖြစ်လာနိုင်လိမ့်မယ်လို့ UNFC ကမျှော်လင့်ကြောင်းUNFC ပြောခွင့်ရပုဂ္ဂိုလ်ကိုထွန်းစော်က VOA ကိုပြောပါတယ
်။ဟောဒါပေမဲ့ကျွန်တော်တို့အပြင်နဲ့တွေ့မယ်ဆိုတဲ့အဖြေတော့ကျွန်တော်တို့မရသေးဘူး။ကျွန်တော်တို့ဒီ23ပြည်ကောင်းဆောင်တွေတွေ့ဖို့အတွက်ကျွန်တော်တို့ကစာပို့လိုက်တယ်။တရားဝင်စာပေးဖို့တယ်။တရားဝင်စာကိုလည်းလက်ခံရရှိကြောင်းကိုကျွန်တော်တို့တုံ့ပြန်တယ်။တရားဝင်စာပို့ပြီးတဲ့နောက်ပိုင်းမှာကျွန်တော်တို့ပြီးခဲ့တဲ့ဒီဇင်ဘာလ PC နဲ့ငြိမ်းချမ်းရေးကော်မရှင်နဲ့ကျွန်တော်တို့ DPN နဲ့ကြားမှာအကြုံညိနိုင်ဆွေးနွေးမှုအကြိမ်လုပ်ခဲ့တဲ့နောက်ဆုံးပေါ့နော်။ကျွန်တော်တို့ PC နဲ့ DPN ကြားမှာဒီ23ပြည်ကောင်းဆောင်တွေတွေ့ဆုံနိုင်ရေးကိစ္စကိုဒီလက်ချာနေကြတယ်လို့ကျွန်တော်တို့ပြောလို့ရပါတ
ယ်ဒီတော့တွင်မွန်ပြည်သက်ပါတီက NCA စာချုပ်ကိုလက်မှတ်ထိုးဖို့အာသီသာရှိနေတယ်ဆိုတဲ့သတင်းတွေလည်းထွက်ပေါ်နေခဲ့ပါတယ်ဒါပေမဲ့မွန်ပြည်သက်ပါတီဟာတဖွဲ့တည်းခွဲထွက်ပြီး NCA ကိုလက်မှတ်ထိုးသွားတာမျိုးထက် UNFC တပ်ပေါင်းစုရဲ့ဆုံးဖြတ်ချက်မူအတိုင်းလိုက်ပါဆောင်ရွက်လိမ့်မယ်လို့သူယုံကြည်ကြောင်းကိုထွန်းစော်ကပြောပါတယ
် NCA လက်မှတ်ရေးထိုးခြင်းမေးထိုးခြင်းကကျွန်တော်တို့ UNFC အနေနဲ့ပြောမယ်ဆိုလို့ရှိရင်ကျွန်တော်တို့ဆိုပြထားတဲ့ DPN ရဲ့ဆိုပြချက်၉ချက်အပေါ်မှာကျွန်တော်တို့ဆက်လက်ညှိနှိုင်းသွားဖို့ရှိပါတယ်။ဒီအပေါ်မှာမွန်ပြည်သက်ပါတီအနေနဲ့လည်းပဲဒီနေ့ချင်းဒီလိုက်ပါဆောင်ရွက်နေတော့မယ်ဖြစ်ပါတယ်။ဒီ NCA မှာလက်မထိုးရင်မထိုးရင်လည်းပတ်သက်လို့ကျွန်တော်တို့ UNFC ကိုဒီနေ့အထိတော့တိကျသဘောထားတရားဝင်ပေးလာတာမရှိသေးပါဘူးဗျ
။ NLD အစိုးရတက်လာပြီးကတည်းက2019ခုနှစ်ကိုငြိမ်းချမ်းရေးနှစ်အဖြစ်ရည်မှန်းချက်ထားလှုပ်ဆောင်ခဲ့ပေမဲ့ထင်သလောက်ခရီးမပေါက်ခဲ့ပါဘူး။ဒီ2018ထဲမှာတော့ NCA စာချုပ်ကိုဘယ်အဖွဲ့ကဖြစ်ဖြစ်လက်မှတ်ထိုးလာမယ်ဆိုရင်ဒါကိုကြိုဆိုရမယ်ကိစ္စဖြစ်တယ်လို့ UPDJC ဒုဥက္ကဋ္ဌဦးသူဝေကပြောပါတယ
်အရင်တော့10ဖွဲ့ပဲထိုးခဲ့တာလေအခုထပ်ပြီးတော့မတိုးဘူးလေဒီအစိုးရလက်ထက်မှာလေအခုမွန်ပြည်သက်ပါတီကထိုးမယ်ဆိုရင်တော့ဒါတစ်ဖွဲ့တိုးလာတာပေါ့ဗျာတစ်ဆင့်အောင်ဖြစ်တာပေါ့
UNFC နဲ့တက်မတော်ကြားအဓိကထင့်နေတဲ့အချက်ကတော့ NCA ကိုလက်မှတ်ထိုးလိုက်တာနဲ့နှစ်ဖက်စလုံးကတနိုင်ငံလုံးအပြစ်ရရေးကြေညာပေးဖို့ဆိုတဲ့အချက်နဲ့အပြစ်ခန့်ဆောင်ကြည့်ရေးအဖွဲ့ JMC မှာနိုင်ငံတကာကျွမ်းကျင်သူတွေထဲသွင်းရေးကိစ္စပဲဖြစ်ပါတယ်။လက်ရှိ UNFC ထဲမှာမွန်ပြည်သက်ပါတီ၊ PND အမျိုးသားတွတ်တရေးပါတီ၊လာဟုဒီမိုကရက်တစ်အစည်းအရုံးနဲ့ရခိုင်အမျိုးသားကောင်စီတို့ပါဝင်ကြပါတယ်ခင်ဗျာ
။သောရရှင်များရှင်။2018နှစ်သစ်အစမှာပဲရန်ကုန်မြို့နယ်မှာလူငယ်တဦးကိုအုပ်စုနဲ့ရရကနေတိတ်ဆုံးခဲ့တဲ့အဖြစ်နဲ့ကြုံခဲ့ရပါတယ်။ဒီလိုဝမ်းနည်းစရာဖြစ်ရမျိုးတွေမြန်မာနိုင်ငံမှာဘလောက်များများကြုံနေရပါလဲ။အ အကြီးတန်းတဲ့ဒီလိုဖြစ်ရမျိုးတွေကိုဘယ်လိုဟန့်တားနိုင်မလဲဆိုတာကိုစနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်မြန်မာနိုင်ငံရဲ့တရားဥပဒေစိုးမိုးရေးအခြေအနေနဲ့ပတ်သက်လို့သောရရှင်တွေရဲ့အထွေထွေတွေပဲဖြစ်ဖြစ်သဘောထားအမြင်တွေကိုပဲဖြစ်ဖြစ်ပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ပါတယ်ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VO ရဲ့ဖုန်းနံပါတ် 1-239-382-999လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်ကိုယ်တိုင်မပါဝင်နိုင်ကြတဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားလို့ရပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ
။စနေညတိုက်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလဲဖို့ထပ်မံဖိတ်ခေါ်ပါစေရှင်။တောင်မြေရတနာဥပဒေကိုပြင်ဆင်ရမှာပြည်သူတွေရဲ့လူလားချက်တွေကိုသိရဖို့ဒီကနေ့လွှတ်တော်အမတ်တွေဟာဖားကန်ဒေသခံတွေနဲ့တွေ့ဆုံခဲ့ကြပါတယ်။ကြောက်စိမ့်လောက်ွက်တွေကိုတွားရောက်ကြည့်ရှုခဲ့ကြသလိုဒေသခံတွေရဲ့လူလားချက်တွေကိုလည်းစူးစီးရယူခဲ့ကြတယ်လို့လွှတ်တော်ကိုယ်စားလှယ်အဖွဲ့အနေနဲ့ဒီကြောက်မြတ်ရတနာကိုဥပဒေကိုပြင်ဆင်တဲ့နေရာမှာဘလို့အချက်တွေကိုထည့်သွင်းစဉ်းစားသွားမလဲဆိုတာမတ်သိန်ကြီးထိုက်ကဆက်သွယ်မေးမြန်းထားပါတယ်ရှင်။
လွှတ်တော်ကော်မတီတွေကကိုယ်စားလှယ်တရားစင်ချော်တို့ဒီကနေ့ဖားကန်ဒေသခံတွေနဲ့တွေ့ဆုံပြီးသူတို့ဆန္ဒတွေကိုကြားနာခဲ့ကြပါတယ်။တပိုင်းတနိုင်လောက်ကန်စားတော့ပိုင်ခွင့်ကြောက်စိမ့်တူဖို့နေတဲ့ကုမ္ပဏီတွေကိုစီကံတင်းချက်ရဲ့ပါဝင်ဒေသခံတွေရဲ့လူလားချက်တွေကိုစူးစီးရယူခဲ့ကြတာပါ။ဒေသခံပြည်သူ့လွှတ်တော်အမှတ်လည်းဖြစ်ပြည်သူ့ရေးရာစီမံခန့်ခွဲမှုကော်မတီရဲ့အတွင်းရေးမှူးဦးတင်ဆိုကတော့ကြောက်မြေရတနာဥပဒေမှာတပိုင်းတနိုင်လုတ်ပိုင်စားတော့ခွင့်ကိုပြင်ဆင်ပေးဖို့လိုအပ်တယ်လို့ပြောပါတယ်
။ဒီမှာဒီတပိုင်းတနိုင်ဆိုတဲ့အကောင်းကြီးရအောင်ပါဒီရန်နာနေမီရဲ့ပြင်ပမဟုတ်ဘဲနဲ့ဘယ်လိုဟာမျိုးထည့်သွင်းရဲ့အင်းတော့အဥပဒေမှာတန်တိုင်းရေးဆွဲရတဲ့ဆိုတာလေးကိုလည်းပဲကျွန်တော်တို့ဒါလေးလည်းပြန်ပြီးဆွေးနွေးမှာချက်ဖြစ်ပါတယ်။ဒီတော့မှတခါကျွန်တော်တို့ဒီပြည်내အစိုးရအဖွဲ့အနေနဲ့လည်းပဲဒီတပိုင်းတနိုင်လုတ်ပိုင်စားမယ်ဆိုရင်ဆက်နေပတ်သက်တော့မှဒါဒီကြားဥပဒေတွေပြန်ထမ်းပြီးတော့မှတော့ကျွန်တော်လုတ်ပဲခြားထားပေးမယ်ဆိုတော့ဒီဒီတာကတီလူကျတော့တော်တော်လေးဥပ္ပီရအကာအကွယ်လေးရောက်တော့မှလုပ်ပိုင်ဝင်လေးရမယ်ဆိုတော့ကျွန်တော်လည်းထင်ပါလေကွာ
။ဒါအပြင်ကြောင်းမြက်လက်ဝဲထားရှိခွင့်ကိုဥပဒေနဲ့ကန့်သက်ထားချက်ကလက်တွေမကျဖြစ်နေတာကြောင့်ဒီကိစ္စကလည်းပြင်ဆင်ဖို့စဉ်းစားရမယ့်အချက်ဖြစ်တယ်လို့လွှတ်တော်မှဦးတင်ဆိုးကထောက်ပြပါတယ
်။ဒီခုနကဒီကြောင်းမြက်ဥပဒေမှာပါတဲ့ပို့မှန်၄၀နှစ်ကကြီးလို့မျိုးနော်။အဲလက်ဝဲထားရှိခွင့်နဲ့ပတ်သက်ပြီးတော့ဥပ္ပီရရနဲ့ပတ်သက်တော်တော်လေးပြဿနာဖြစ်ပါတယ်။ဟုတ်လား။အဲ့တော့အဲ့ဥရီတိုင်းကအရေးယူရမယ်ဆိုကျွန်တော်တို့ဟိုထောင်တော့မှမဆန်းတော့မဲ့နေထားလို့ဖြစ်ပါတယ်။ဒါကအားကြိုင်တာအရေးပဲ။အဲ့တော့ဒီလူတွေကိုဒီမှာဒေတာကအထူးမြေဒေတာကနဲ့ဒီလူတွေနဲ့ဒီကျွန်တော်တို့ပြချင်းကြီးနဲ့မန္တလေးတိုင်းစကိုင်းစားတဲ့ဒီကြောက်ဖိနဲ့ပတ်သက်ပြီးဆက်နေပြီးလောက်ကိုင်းစားနေတဲ့လူတွေအတွက်တရားဥပဒေအရကာကွယ်ကိုဘယ်လိုရယူပေးမလဲဆိုတဲ့ကိစ္စကလည်းကျွန်တော်တို့ဒါကိုအလေးထားဆွေးနွေးဖို့ကိစ္စတရားလည်းဖြစ်လာပါတယ်။
ဒီကနေ့ကြားနာမှုမှာတော့ဒေသခံအများစုကကြောက်စိမ့်တူဖို့ရေလုပ်ငန်းကြီးတွေဘက်ကကန့်သက်ဆက်ရန်တရားကြီးတွေအသုံးပြုနေတယ်လို့ဆွဆွဲခဲ့ကြတာပါဒေသခံလွှတ်တော်အမှဦးတင်ဆိုးကတော့ပြုံးတိလာနေပြီဖြစ်တဲ့ကြောက်စိမ့်တယံဇာတကိုတားဆင်မြေးဆက်ရေရှည်တည်ထန်ရေးအတွက်လဲစဉ်းစားရတော့မယ်အနေအထားမှာရောက်နေပြီလို့ပြောဆိုလိုက်ပါတယ
်အဲတကယ်တမ်းပြောရမယ်ဆိုလို့ရှိရင်ကျွန်တော်ဒီမှာရှိတဲ့ကြောက်စိမ့်တွေတကယ်အကြီးကထွက်တဲ့နေရာကကုန်သလောက်ဖြစ်နေပါအကောင်တော့ပြည့်ရေဆိုတော့ကျွန်တော်တို့ကဒီတက်တန်းကာလာဒီမကြာသေးနာတဲ့ဒီကြောင်ကူက90နောက်ပိုင်းတဲ့ဂရေအထိကာလာပြည့်မှာကိုတော်တော်ကြီးကိုကျွန်တော်ရှိမှရှိတဲ့တရားသာတာတွေဒီကြောင်စင်းကြာစားတွေတော်တော်လေးကိုအကုန်ဆုံးသွားတဲ့အနေထားဖြစ်ပါပြီအဲ့တော့ဒီအနေထားမှာကျွန်တော်ဥတွေကိုရေးဆွဲတဲ့ညံမှာလည်းပဲဒါကိုကျွန်တော်တို့တားဆင်းပြီးတဲ့ရေရှိစင်နာဖို့ဆိုတဲ့အချက်လက်ကိုကျွန်တော်အဓိကထားပြီးတော့မှအဲဥတွေရေးဆွဲရမှာဒါကိုလည်းကျွန်တော်တို့သတိထားပြီးရေးဆွဲဖို့လည်းလိုပါတယ်အဲ့တော့ကျွန်တော်အကြီးစားလို့တော့မြေသားလို့တော့ပြတာဖြစ်တဲ့ပြီးပြီအလှစားနဲ့ဟောအသေးစားကိုဘယ်လိုချပေးမလဲပြီးတော့ရန်ရည်ရဲ့အတုံးကျူးနေထားတာလည်းပဲကျွန်တော်အဲဒီကပြောကြတဲ့အချက်တစ်ခုဖြစ်နေပါတယ်အဲဘယ်တော့မှမရှိခဲ့ဘူးလေအင်တာမိုင်းအင်အားကြီးမှလည်းရန်ရည်တွေနဲ့အတုံးကျူးလုပ်ပြီးဒီထုတ်လုပ်နေတဲ့အခါမှာတော့ကျွန်တော်တို့အဲဒီအများများနဲ့များကုန်သွားတဲ့နေရာမျိုးဖြစ်တဲ့ပုံစံနဲ့ဒါတွေလည်းကျွန်တော်တို့သတိပြုပြီးရေးဆွဲရမှာဖြစ်ပါတယ
်လက်တလုံးမှာတော့ဖက်ကန်ဒေတာမှာအနည်းနဲ့ရရက်ကစီးပွားရေးမျောလင်းချက်နဲ့ကြောက်ရှာဖို့ရောက်လာကြသူတွေကြောက်မြက်လုတ်ွက်ဟောင်းမြေစာပုံနေချာမှာတရားမဝင်နေထိုင်နေကြသူတွေတိတ်နေချီရှိနေပြီးလုံခြုံရေးကိစ္စကအစိုးရညာဆုံးအခြေအနေမျိုးဖြစ်နေတယ်လို့လည်းလွှတ်တော်အမတ်ကပြောပါတယ်ဖက်ကန်ဒေတာတဝန်းကလုံခြုံရေးတာဝန်ရှိသူတွေကလည်းကြောက်မြက်လုတ်ွက်တွေကိုသာအဓိကတာဝန်ယူပေးနေပြီး ဒေသခံတွေရဲ့လုံခြုံရေးတာဝန်ယူပေးနိုင်တဲ့အနေအထားမရှိဘူးလို့လည်းဒေသခံတို့ကပြောဆိုကြပါတယ်ရှင
်။မတ်တင်ကြီးထိုက်ပြောပြသွားတာပါရှင်။ရခိုင်မျိုးသားပါတီ ANP ကနှုတ်ထွက်ခွင့်တင်ထားတဲ့ပါတီဥက္ကဋ္ဌဒေါက်တာအေးမောင်ကိုနှုတ်ထွက်ခွင့်ပြုမပြုကိစ္စအပါဝင်ပါတီရှစ်ဆက်လုပ်ငန်းစဉ်တွေကိုဆွေးနွေးသွားဖို့ရခိုင်ပြည်နယ်စစ်တွေမြို့ပါတီဌာနချုပ်မှဒီကနေ့အစည်းအဝေးကျင်းပခဲ့ကြပါတယ်။မြို့နယ်ကိုယ်စားလှယ်အများစုကဒေါက်တာအေးမောင်ကိုနှုတ်ထွက်ခွင့်မပေးဖို့နဲ့နှုတ်ထွက်လွှာကိုပြန်ပြီးတော့စဉ်းစားပေးဖို့တင်ပြလာကြတယ်လို့ပါတီတာဝန်ရှိသူတွေကပြောပါတယ်။ဒေါက်တာအေးမောင်သာနှုတ်ထွက်မယ်ဆိုရင်ရခိုင်နိုင်ငံရေးအလားအလာအပြော့သွားနိုင်မယ်လို့လည်းရခိုင်သတင်းစာဆရာတွေကသုံးသပ်ကြတဲ့အကြောင်းထိုင်းအခြေစိုက် VOA သတင်းတောက်နိုင်ကိုရင်ကသတင်းပေးပို့ထားပါတယ်ရှင်
။ဒီကနေ့ကျင်းပနေတဲ့ရခိုင်မျိုးရပါတီစည်းဝေးမှာဒေါက်တာအေးမောင်ပါတီကနေနှုတ်ထွက်တဲ့ကိစ္စနဲ့ပတ်သက်ပြီးမြို့နယ်ကိုယ်စားလှယ်အများစုကနေဆွေးနွေးတင်ပြခဲ့ကြတယ်လို့ရခိုင်မျိုးရပါတီကပြည်သူ့လွှတ်တော်ကိုယ်စားလှယ်ဥဖေတန်းကခုလူပြောပါတယ
်။မြို့နယ်အများစုရဲ့ပြင်ပြချက်ကတော့ဒေါက်တာအေးမောင်ကိုပါတီကနှုတ်ထွက်ခွင့်မပေးဘူးနော်။သူရဲ့နှုတ်ချက်ခွင့်အစာကိုတံပြီးတော့စဉ်းစားပေးဖို့အဲ့လိုတင်ပြတာပဲများပါတယ်ခင်ဗျ။နောက်ထပ်စာမှာတော့သူ့ကိုပုံကိုရေးရတက်ခဲ့မှုတွေများလို့သူကလက်မတွဲနိုင်ဘူးဆိုပြီးတော့စာရယ်ပေါ့နော်။ဒါပေမဲ့ဒီပါတီမှာမဆိုပြိပကအကင်းပြီးဝီယော်ရီဆိုတော့အရှိရပဲ။အဲ့ဒီကိစ္စပေါ်မှာလူပုံကိုနဲ့မတက်လို့မသိလို့ပါတီကိုကြောဆိုင်သွားတယ်ဆိုတာမျိုးတော့မဖြစ်သင့်ဘူးဆိုတဲ့ဆွေးနွေးချက်တွေဒီနေ့ရှိပါတယ်။ကျွန်တော်တို့ကတော့ဒါကိုသာတော်မှောင်ဆက်ကကြံစင်းစားစီရှင်တဲ့သဘောမျိုးတော့ပါရှိပါတယ်။ဒီလိုနည်းပြန်လာမယ်ဆိုရင်ကျွန်တော်တို့ဘက်ကနည်းနည်းစီစီကြိုးဆိုပါပါ။
ပါတီဥက္ကဋ္ဌဒေါက်တာအေးမောင်ဟာပြီးခဲ့တဲ့2019ခုနှစ်နိုဝင်ဘာလမှာပါတီတွင်းအပြိုင်မှုတွေစိုက်ကိုက်မှုတွေရှိနေလို့ပါတီကနေနှုတ်ဆက်ကြောင်းတင်ပြထားပါတယ်။စာရေးဆရာသတင်းစာဆရာလေးဝတီသွန်းစောခိုင်အနေနဲ့ကတော့ဥက္ကဋ္ဌဒေါက်တာအေးမောင်သာနှုတ်ထွက်မယ်ဆိုရင်ရခိုင်နိုင်ငံရေးအပြော့သွားနိုင်တယ်လို့သုံးသပ်ပါတယ်
။ကျွန်တော်အမြင်ပြောရရင်လေဒေါက်တာအေးမောင်ကရခိုင်မျိုးသားပါတီ ANP ရဲ့ခေါင်းဆောင်ဥက္ကဋ္ဌတယောက်ဖြစ်တယ်လို့ကျွန်တော်ရခိုင်တမျိုးသားလုံးကအလဲထားတဲ့ကျိုးသားခေါင်းဆောင်ဆိုလည်းမမှားပါဘူး။အဲဒီဘူကသူတို့ရဲ့ပါတီတွင်းမှာပြဿနာကြောင်းရဒေါက်တာအင်းမောင်ရဲ့နောက်ထပ်ဇာမလေးပါတယ်သူတို့အချင်းချင်းတိုက်ခိုက်တာတွေဆိုတော့ဒေါက်တာအင်းမောင်အနေနဲ့အဲ့ဒီပါတီတွင်းမှာပြင်ပြီးဥက္ကဋ္ဌနယ်ရာယူစီတော့ပါတီကိုဂန်တန်းချင်းချင်းသူတို့စေတုံးရင်းနဲ့တွားမယ်ဆိုရင်ရခိုင်နိုင်ငံရေးကအလားအလာကောင်းနိုင်ပါတယ်အဲ့လိုမဟုတ်ဘဲသူတို့ဒေါက်တာအင်းမောင်ကိုနောက်ထပ်ဖွဲ့ပေးလိုက်ရင်ဆိုရင်သူတို့အထက်မှာလည်းအဲ့ဒီအုပ်စုတွင်းမှာအပြင်းမှုတွေဖြစ်လာတယ်လို့နောက်ဒေါက်တာအင်းမောင်လည်းပါတီတခုတွားထောင်နိုင်တယ်လေခိုင်းပြင်းနေအနေနဲ့အဲ့ဒီနေရာကျန်းကျန်းထဲမှာပါတီတွေအများထိတ်လာမယ်စေတူတွေအနေနဲ့လည်းအပြောသွားတာပေါ့နိုင်ငံနိုင်ငံရဲ့ခိုင်းနိုင်ငံရဲ့အလားအလာတဲ့ခုလောက်တော့အားကောင်းမယ်လို့မထင်ပါဘူး
ဒေါက်တာအေးမောင်နေနဲ့ရခိုင်လူသူတွေရဲ့ဆန္ဒကိုရယူပြီးနောက်ထပ်နိုင်ငံရေးပါတီတဲ့တခုတည်တာမှုစဉ်းစားသွားမယ်လို့လည်းပြောဆိုခဲ့ပါတယ်ရခိုင်မျိုးရပါတီ AMP ရဲ့အစည်းအဝေးကိုဇန်နဝါရီလ4ရက်ကနေဇန်နဝါရီ9ရက်နေ့အထိ4ရက်ဆက်သက်ကျင်းပသွားမှာဖြစ်ပြီးပါတီကူစရတရားကျော်တက်ရောက်ခဲ့ပါတယ်။ဒီကနေ့ဆွေးနွေးချက်သမ်းမှာလက်ရှိအစိုးရကနေလှုပ်ဆောင်နေတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေလည်းပါဝင်နေပါတယ်။ရခိုင်ပြည်နယ်တွင်းမျိုးရစစ်လူမျိုးလိုက်နိုင်ငံရေးဆွေးနွေးပွဲကျင်းပခွင့်မရသေးတာကြောင့်ငြိမ်းချမ်းရေးလုပ်ငန်းစဉ်ပေါ်အမြင်ကွဲပြားမှုတွေရှိနေတယ်လို့ပြည်သူ့လှုပ်ဆောင်ကူစရဲဥဖေသန်းကခုလိုပြောပါတယ
်။ဟောကျွန်တော်တို့ရခိုင်ပြည်နယ်မှာလုပ်ခွင့်မရတဲ့အပေါ်မှာအဲ့ဒါအမလို့အမရဖြစ်တဲ့သဘောမျိုးပေါ့နော်။အဲ့ဒါကြောင့်ဒီနေရာလေးလုပ်ငန်းရှင်မှာတချို့ကလည်းပါဝင်သင့်တယ်တချို့ကလည်းအရှင်းလျှော့ချသင့်တယ်ဆိုပြီးတော့ဆွေးနွေးရတာရှိတာပေါ့နော်
။ဒီကနေ့စည်းဝေးမှာလက်ရှိနိုင်ငံရေးအခြေအနေပေါ်မှာသဘောထားသုံးသပ်ချက်ပါတီတည်ဆောက်ရေးကိစ္စတွေကိုလည်းတင်ပြဆွေးနွေးခဲ့ပါတယ်။ပြီးခဲ့တဲ့2025ခုနှစ်ရွေးကောက်ပွဲမှာရခိုင်မျိုးရပါတီဟာရခိုင်ပြည်နယ်စွဲလှုပ်တော်ကိုယ်စားလှယ်နေရာများစုအနိုင်ရရှိထားပါတယ်။ရွေးကောက်ပွဲပြီးပြည်နယ်ဆိုရဖွဲ့ခွေပေးဖို့ရခိုင်မျိုးရပါတီကနေတောင်းဆိုပေမဲ့ NLD ဆိုရကနေလက်မခံတဲ့အခြေအနေကြောင့်နှစ်ပါတီကြားအတိုက်ခံသွင်းဆောင်နေပါတယ်။ရခိုင်မျိုးရပါတီ AMP ကိုပြီးခဲ့တဲ့2024ခုနှစ်ဇန်နဝါရီလမှာရခိုင်ဒီမိုကရေစီဖွဲ့ချုပ် ARD နဲ့ရခိုင်တိုင်းဒေသများစိုးသက်ရေးပါတီ RNDP တို့ပူးပေါင်းပြီးဖွဲ့စည်းထားပါတယ်ခင်ဗျာ။
နိုင်ကိုရင်ပြောပြခဲ့တာပါရှင် VOA ကထုတ်လင်းပေးနေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့စာရက်ကနေဝေဖန်ကြံပေးစာတွေပေးပို့လို့ရင်နားဆင်လို့တဲ့တိတ်တချင်တွေတောင်းယူလို့ရင် VOA American တန်မြန်မာပိုင်းအစီအစဉ်ရန်ကုန်စာရိုက်ကြီးစာရိုက်တက်တာအမှတ်855ကိုဆက်သွယ်နိုင်ပါတယ်ရှင်
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတူ24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင်။ VOA မြန်မာပိုင်းရဲ့2018ခုနှစ်ဇန်နဝါရီလ4ရက်ကြာသပတေးနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ24 25 32 50နဲ့လိုင်းလံမီတာ190တို့ကနေနားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနားဆင်နိုင်ပါတယ်ရှင်။အခုညပိုင်းနားဆင်ရမယ့်သတင်းပတ်စင်ကဏ္ဍတွေထဲမှာတော့အရင်ဆုံးကျမရေးကန္တာဥဟောက်ခေရဲ့မြန်မာအရေးသုံးသပ်ချက်နဲ့အတူတိုင်းရင်းသတင်းလွှာအစီအစဉ်မှာတော့မွန်လူငယ်တွေရဲ့ဒီနေ့လူလာချက်ကဘာတွေလဲဆိုတာကို
ကဘာဒီပေါင်းစည်းဖို့ကိစ္စကိုကျွန်တော်တို့ပေါ့ပေးအပေးတဲ့အနေနဲ့ကျွန်တော်တို့ဒီလက်မှတ်ကိုကျွန်တော်တို့ကောက်တာဒီမလူငယ်နေ့မှာတက်ရောက်လာတဲ့လူငယ်ချင်းချင်းကြားမှာလက်မှတ်တော်စုစည်းတာပေါ့နော်အဲ့ဒါကိုကျွန်တော်တို့ကဘယ်တော့လဲဆိုတော့
မွန်ပါတီတွေပေါင်းစည်းရေးမွန်လူငယ်တွေလက်မှတ်ကောက်ခတ်နေတဲ့အကြောင်းနဲ့တူတခြားတိုင်းရင်းသားဒေသအသီးသီးကသတင်းအစုံလင်းတင်ဆက်ပေးနေတဲ့တိုင်းရင်းသတင်းလွှာကဏ္ဍကိုနားဆင်ကြရမှာပါဒီလိုစီစဉ်နေတဲ့ကမှအခုရင်ဆုံးကျမ်းမာရေးကန္တာကိုနားဆင်ရပါမယ်ရှင်ဒီတစ်ပတ်မှာတော့နှစ်သစ်ကူကျမ်းမာရေးတနိဋ္ဌာန်အကြောင်းကိုတင်ပြထားပါတယ်အမေရိကန်နိုင်ငံယောဂါကာကွယ်ရေးနဲ့ထိတ်ချုပ်ရေးဌာန CDC ကချမှတ်တဲ့နှစ်သစ်ကူကျမ်းမာရေးဒိဋ္ဌာန်6ချက်ကိုအကြံပြုထားပါတယ်2018ခုနှစ်ရဲ့နှစ်သစ်ကူဆူတောင်းတိုင်းကျမ်းမာပျော်ရွှင်စွာနေထိုင်နိုင်ဖို့ဘယ်လိုနေထိုင်စားသောက်သင့်တယ်ဆိုတာကိုတနိဋ္ဌာန်ချမှတ်ဖို့အရေးကြီးတယ်လို့ကျမ်းမာရေးပညာရှင်တွေကဆိုပါတယ်ဒီအကြောင်းမြန်မာနိုင်ငံဆရာဝန်များအသင်းရဲ့အထွေထွေယောဂါကုဆရာဝန်များဖွဲ့ကဒေါက်တာမြင့်ဦးကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ရှင်
โอเคดร.มีนครับเราတို့နှစ်သစ်မှာပိုပျော်ရွှင်နိုင်ဖို့ပိုအောင်မြင်နိုင်ဖို့စူတောင်းတာတွေနဲ့အတူပိုကျန်းမာဖို့လည်းစူတောင်းပေးတာတွေကိုတွေ့ရပါတယ်ဆရာအဲ့ဒီခါကျတော့အခုလိုဒီစူတောင်းပြေဖို့အတွက်ပေါ့နော်ပိုပြီးတော့ကျန်းမာဖို့အဓိကဘာတွေဆောင်ဖို့ရှောင်ဖို့လိုတယ်ဆိုတာတွေကိုဒီနေ့အကြံပေးပြီးတော့ဆွေးနွေးပေးပါလားဆရာ
ဒီနှစ်သစ်နဲ့နှစ်သစ်ပြည့်ချင်းပေါ့နော် Happy New Year Happy New Year လို့ဟောကြတာပေါ့နော်အဲ့တော့ဒီကျန်းမာရေးနဲ့ပတ်သက်တဲ့လူတွေကတော့ဒါကို Happy New Year ပေါ့ကျမ်းမာတဲ့ပျော်ရွှင်တဲ့နှစ်ပေါ့နော်အဲဒါလူတယောက်ကဒီနှစ်သက်ဆာမှာငါဒီနှစ်အတွက်ကျမ်းမာအောင်ဘယ်လိုနေကြခံရမလဲဆိုတဲ့တာဏိကံချမှာပုံ
ဟုတ်ကဲ့ဆရာ
ကျွန်တော်တို့ဆူလို့လေးရှိပါတယ်ကျမ်းမာခြင်းဟာလည်းဒီတစ်ပါးဒီနှစ်အတွက်မှာကျမ်းမာခြင်းလက်တွေဘယ်လိုဝင်လာမလဲဆိုတဲ့သူ့ရဲ့ချင်တဲ့ကျွန်တော်နေဖို့ထိုင်ဖို့ပေါ့အဲ့လိုမျိုးတော့ကျွန်တော်တို့သတ်မှတ်ချက်တွေရှိပါတယ
်ဟုတ်ကဲ့ဆရာအခုလိုဒီကျမ်းမာအောင်နေထိုင်ဖို့အတွက်ဆိုလို့ရှိရင်ဆရာကြီးဘယ်အချက်တွေကိုအဓိကထားပြီးတော့ဆောင်ဖို့ရှောင်ဖို့လုပ်မလဲ
ဟုတ်ဒီ2018အတွက်ကျွန်တော်တို့အမေရိကန်နိုင်ငံCDC လို့ခေါ်တဲ့ရောဂါကာကွယ်ရေးနဲ့ဆက်ဆံရေးဘူဌာနပေါ့နော်အဲ့ဒီကနေ2018ခုနှစ်အတွက်လူတွေကျန်းမာအောင်နေထိုင်ဖို့ဆိုတော့အမှတ်ချက်တနိခံပေါ့နော်တနိခံချရမှာ resolution ချရပေါ့ဗျာလက်စ်ကြောက်ကြနဲ့ငါဒီနှစ်တုန်းကပါဖြစ်ရမယ်အဲ့လိုမျိုးဆိုတော့6ချက်သတ်မှတ်ထားတာရှိပါတယ်အဲ့ဒါပထမဦးဆုံးသတ်မှတ်ချက်ကလူပြားကိုယ့်ကိုကျန်းမာရေးဆက်ဆံရမှာမေ့နေကြတယ်ပြီးရစ်လိုက်လို့ရှိရင်လည်းရောဂါတွေကုလာရင်ဘယ်လိုလုပ်မလဲဆိုတော့ကြောက်လန့်တယ်အဲ့တော့ပထမဦးဆုံးကျွန်တော်တနိခံချရမှာကဒီနေ့2018ခုနှစ်ဦးမှာငါကကျန်းမာရေးဆက်ဆံရမယ်we want see you ဘုံတို့မကဘူးဒါကျက်သွားတွေကိုလည်းဆီရမယ်လေရင်းကိုလည်းဆီရမယ်ပေါ့နော်အဲ့လိုသဘောလုံးကိုလက်မှတ်လေးရိုက်ကြည့်ပါဆိုတာမျိုးပေါ့နော်တက်မှာရစ်ဆက်ဆက်လို့ရှိရင်ကိုယ့်စီမှာဗာယောဂါများစောစီရောက်နေတယ်လေကိုယ်ကသိရတာပေါ့စောစီယောဂါကိုကုသနိုင်တယ်တကယ်လို့ယောဂါမရှိဘူးဆိုလည်းကာကွယ်စည်းတွေချိုးပြီးတခုထုတ်ထားလို့ရတယ်လေဒါက
ဟုတ်ကဲ့ဆရာကြီး
သုံးလို့ရမယ
်ဒီနေရာမှာခုနကဆရာပြောသလိုပဲဒီယောဂတွေ့မှာကိုကြောက်လို့မစစ်ချင်တဲ့သူတွေကိုဆရာဘယ်လိုအကြံပေးချင်လဲ
တော်တော်များများကဒီဆရာဝန်တွေထဲမှာတော့မာသိလိုက်လို့ရှိရင်ငါယောဂပုံလိုက်ဒုက္ခပဲဆိုတာတကယ်ယောဂဆိုတာပထမဆုံးလူကျင်ခါမှာသိလို့ရှိရင်ကုသတာအမှန်တွေ့ပါလေ။ဉာဏ်မှာသိလိုက်လို့ယောဂမရှိရင်လည်းဥမာဒီပို့ဆက်လိုက်တဲ့အသေးအောင်ဒီပို့မရှိရင်တော့ကာကွယ်လေးခံထားလို့ရတာပေါ့။ဒီလိုပဲကျွန်တော်ကယောဂကာကွယ်လေးဒါမျိုးကြိုတင်ပြီးတော့သိထားရမယ်။ဒါကအခုဆိုရင်ကာကွယ်လေးတွေအများကြီးပုံနေတယ်။အခုဆိုကျတာအုံနောက်ရောင်းကာကွယ်လေးငါကအခုသိရင်ငောင်းရတာကာကွယ်လေးတော့ကျန်းမာရေးမရှိတဲ့အတွက်ကြောင့်နောက်ကျပြီးမှသိရလို့ရှိရင်သူတို့ကုသပြည့်စီတီလည်းများမယ်လူတွေကုခံရမယ်တော့ခုနကမကုသနိုင်တဲ့အဆင်ပြတ်သွားမှာပေါ့နော်စောစီပြည်လူလေးကိုဘာမှအဆင်ပြေမှာတွေ့ရလို့ရှိရင်ဒါကိုဖိထိန်ထားလာမယ်တက်တန်းစီနေတာပေါ့အလုံးမှုခွဲနဲ့ကိုလေးဆက်ခံပြီးမှကျွန်တော်ပြည့်ရတာမျိုးဆိုရင်တော့လေအဲဒီကနေတော့ကြောက်ပါပြီ
ဟုတ်ကဲ့ဆရာကြီးနောက်ထပ်ရောဆောင်ရံရှောင်ရံအဓိကအချက်တွေပေါ့နော
်ဒုတိယဆင်းကတော့ဒီမိနေနေစဉ်နေစဉ်လက်စီရမယ်ဆိုတာလက်စီတဲ့နေရာမှာဒီအများစုကအစာမစားရင်ကျွန်တော်အိမ်သားဖွဲ့လာရင်ဒီအိမ်ကကိုကျွန်တော်သတိထားမိတယ်။ နေ့စဉ်ကျွန်တော်တို့လူကြီးကြားထဲမှာတွားလာနေတဲ့မတော်စကားရှိနေတဲ့အပြင်မှာဆိုင်ရင်မှာတွားလာနေတဲ့ကိုင်တွေနေတဲ့ကိုင်ရင်းတွေကျွန်တော်မတော်စကားနှာခေါင်းကိုပုတ်မိတယ်မျက်စိကိုပုတ်မိတယ်အဲ့မှာကျွန်တော်တောင်းနေပြောသူ့ကိုယောဂါတွေကူးကြပါတော့အဲ့လိုမျိုးဖြစ်လာတယ်အဲ့တော့ကျွန်တော်တို့ကလက်ကိုမကြခဏသင်ကြအောင်စီးစင်အားဖြင့်ယောဂါတော်တော်များများကိုကာဝယ်ပေးတယ်တက်ကြီးရတာမျက်စိကယောဂါအစပါတော့ကာဝယ်ထားနိုင်တယ်ဒါလက်စီးတဲ့ဆွဲနေမှာလည်းစက်ပြားနဲ့ရေနဲ့တော့အဓိကသိကြတာပေါ့နော်အဲ့တော့ခီးသွားတဲ့ခါမှကျစက်ပြားလွယ်လွယ်မရနိုင်ဘူးအခုဆိုလို့ရှိရင်ဒါမျိုးလေးကိုအဆင်ဆက်နေတကြလို့ခေါ်တာပေါ့နော်ဒီရက်ပြန်ဆွတ်ထားတဲ့ဆက်လေးတွေဒါချုပ်ဆိုလို့ရှိရင်ကတော့အတွေးလေးတွေပေါ့နော်အတွေးလေးနဲ့ကတော့ဘူးလေးတွေနဲ့ကတော့ကြည့်တယ်အဲ့တော့အဲ့လိုမျိုးပိုးတောင်တွေနဲ့ရစေးတဲ့ကိရာလေးတွေကိုသူ့ရဲ့အိတ်ထဲမှာမိကပ်တွေနဲ့အမှုတွေစောင့်ထားတယ်လို့ပဲထည့်ထားလို့ဆိုလက်မသိနိုင်တဲ့ကာလမှာအစ်ပရီဒီနဲ့လက်ကိုပုတ်လိုက်မယ်အရေးကြံနေနဲ့ပုတ်လိုက်မယ်ဆိုရင်တော့ကျောကတော်များများကာဝယ်နိုင်တယ
်ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီပုံမှန်ဆေးစစ်တာနဲ့လက်ဆေးတာတွေအပြင်ပေါ့နော်နောက်ထပ်ရောအရေးတကြီးဆောင်ရွက်ရှောင်ရွက်နေ
တတိယဆုံးကဖုန်းကစ္စာမှာငါကျမ်းမာတဲ့အစားအစာတွေပဲစားမယ်လို့ကျမ်းမာတဲ့အစားအစာဆိုတာဒါလေးဆိုတော့အသားကြီးစားမှာတဲ့ငါးရည်နဲ့များစားမယ်အပြီးနဲ့အရွက်တွေပေါ့နော်ကျွန်တော်တို့ပုံမှန်တွေကတော်တော်များများကအချို့တွေအရန်စားတယ်အညံတွေအရန်စားတယ်အစီတွေအရန်စားတယ်အဲ့ဒီကနံပါတ်၁ကိုလိုရမှာကအစီ short စားပါအညံတွေ short စားပါအချို့တွေ short စားပါပေါ့နော်အဲ့ဒီမှာအများစုသူထားမှာကစံကြုံကြောင်းအာလူးပေါ့နော်ဒါကဘိုက်တွေကြီးစိတ်များများစားရင်လူကအဝတွေလုံးလုံးလာတယ်ဒါမျိုးကို short ပြီးအပြီးအနဲ့အရွက်တွေငါးတွေဥတွေညီပဲတွေနော်ညာတို့ကျက်ဥဒါမျိုးတွေကိုအားရပြည့်သွားတဲ့အစားအစာတွေညာတဲ့ဆိုးဆီးတွေကျင်းတဲ့အစားအစာတွေဒါတွေကိုကျွန်တော်ရှာဖွေပြီးတော့ကျန်းမာတဲ့အစားအစာတွေကိုကျက်လက်ဆက်ဆက်တွေညီဝဲပါလို့ပြောချင်တာ
ဟုတ်ကဲ့ဆရာတော့အခုလိုဒီအစားအစာပိုင်းအပြီးမှာအသောက်ပိုင်းနဲ့ပတ်သက်လို့
ဒီမဆောက်ဖွဲ့ချက်ကနေစပြီးဆိုရင်ဒါမိကန်ချာမှာကဟုတ်ကဲ့ငါရဲ့မကျန်းမာတဲ့အပြည့်အဝတွေတက်တဲ့ဆက်လီတောက်တာတွေကိုအခုလိုရက်ပလိုက်ပါတော့မျိုးရဲ့ဆေးဝါးတောက်တာအရက်ပတ်တာအောက်ကစားတာဒါလည်းကျွန်တော်အရင်ဆုံးရှော့ဖို့လိုပါတ
ယ်။ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီအစားအသောက်ပြီးတဲ့အခါမှာဒီနေထိုင်လှုပ်ရှားမှုနဲ့ပတ်သက်လို့
အဲ့ဒါကတော့ကိုယ်နဲ့လှုပ်ရှားမှုတော့နည်းနေကြတယ်လူတွေကဘာလို့ဆိုရင်တရေကားနဲ့ပွားရတယ်။နောက်ကွန်တက်ကြီးတော့ရှင်တက်လီကားကြီးပဲလိုက်စီးတယ်ပေါ့။အဲ့တော့လှုပ်ရှားမှုလေးကိုတော့ကျွန်တော်နည်းနည်းလေ့လာပါမယ်။ဒီနေ့ကိုရှုထက်တဲ့လုပ်ငန်းတွေအနည်းဆုံးနိုင်ရွက်လာပေါ့။ဒါကမှ9ရက်လောက်လုပ်တဲ့စလုံးတော့တယ်။ကံမြန်မြန်မြန်မြန်လေးလာချက်ပါတော့အဲ့တော့ဒီကဒီတက်လီကားကြီးလိုက်စီးနေတာလေကားတွေလေးတက်သေးပါအိမ်မှာကျနေနေကားနေပဲသွားတယ်ဆိုကိုကားနေလို့သွားရင်အရှိစာထိုးရပြီးအိမ်ကိုတက်တာလည်းဆိုင်ရင်ဒီကားလေးကိုကိုကအိမ်မရောက်ခင်ခက်လန်းလန်းလေးမှာရက်ထားပြီးလက်အိမ်လာချက်ပါတော့အဲ့လိုမျိုးပေါ့တော့ဒီတော့ဒီလိုလောကတွေ့နေရတဲ့အချိန်မှာဒီနာဆိုးကျိုးတွေကကိုလည်းလှုပ်ရှားမှုနည်းလို့ဖြစ်လာတယ်အများကြီးတွေ့ရတယ်ကိုယ်လည်းလှုပ်ရှားခြင်းကြောင့်ကျွန်တော်ကပြည်သူရောဂါတွေညော့သွားမယ်ဆီးရောဂါတွေညော့သွားမယ်ဒါစိတ်လည်းကြည်နေတာပေါ့လေနော်အဲ့တော့ကလည်းအဆက်လုံးကြီးပန်းလာမယ်ကျက်သားလေးပန်းလာမယ်ဆိုတဲ့အကျိုးအနေနဲ့ကြားနေပါလေ။ဒါကြောင့်ဒီနေ့အစမှာကျွန်တော်လုပ်ရမယ့်လုပ်ငန်းတွေကကိုယ်လုပ်ရှာမှုကိုလည်းနေ့စဉ်လုပ်ပါဆိုတဲ့ကျွန်တော်စာရိတ်ခံတွေထားမှတ်ဖို့လုပ်ပါလေ
။ဟုတ်ကဲ့ဆရာ။အဲ့တော့အခုလိုဒီပုံမှန်ဆေးစစ်တာလက်ဆေးတာဒီကျက်မာတဲ့အစာအသောက်တွေကိုပဲမှီဝဲတာကျက်မာရေးထိခိုက်နိုင်တာတွေကိုရှောင်ရှားတာနောက်လှုပ်လှုပ်ရှားရှားနေဖို့လိုတာအဲ့ဒါအပြင်ရောဆရာကြီးနောက်ထပ်အရေးကြီးတာ
နောက်ထပ်အရေးကြီးတာကလူတွေကအရေးပေါ်ကတူတူအဲ့တော့အလုပ်တွေပြန်လာနေများတယ်ညပလဲထားလို့နေရတယ်မင်းဆက်ဖို့ထားရတယ်အဲ့တော့ဒီကနေတော့အမေရိကန်ရောလာကာကွေးဘူးဆန္ဒရအကြံပေးထားတာကပြည့်စက်အနာနေလို့လည်းလုပ်ကြတာလို့ပြောတာအဲ့တော့တနည်းကိုအနည်းဆုံးတော့6လတော့အစီအစဉ်နေပေါ့လေနေညပလဲလို့ရတယ်ခင်ဗျာပြန်ပြီးတော့ပြန်ဖြစ်ရပါဘောနော်အဲ့ဒီလိုလုပ်ချင်းအားဖြင့်ပြီးတော့ဆက်မဲ့လက်တွေကိုဒီ2020ခုနှစ်ကမှဝင်လာပါလိမ့်မယ်လို့
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ကိုဝင်းမဲစီစဉ်တက်ဆက်ပြနေတဲ့ကျမရဲ့အစီအစဉ်ကိုအခုလိုကြာသာပတင်းနဲ့ညပိုင်းမှာအစ်ထုတ်လွှင့်ပေးပြီးပြန်လည်ထုတ်လွှင့်ချက်ကိုတော့တောက်ကြနေမနေ့ပိုင်းမှာနောက်တစ်ချိန်နှာစင်နိုင်ပါလိမ့်ရှင်အခုမြမအရေးသုံးသက်ချက်ကိုနှာစင်ကြရပါမယ်မြမအစိုးရရဲ့စိုက်ပျိုးရေးအသုံးစရိတ်ဟာတခြားနိုင်ငံတွေနဲ့ရှင်ကြည့်ရင်များနေပေမဲ့လက်ရဖွံ့ဖြိုးတိုးတက်အောင်မလုပ်နိုင်ပဲဖြစ်နေပါတယ်။ဒါကြောင့်စိုက်ပျိုးရေးဖွံ့ဖြိုးအောင်ဘလို့သုံးသင့်နေဆိုတာကိုကမ္ဘာ့ဘဏ်ကစမ်းစစ်ထားပါတယ်။ဒီအကြောင်းဥအောင်ခင်ရေးသားပြီးကိုညာဝင်းအောင်နဲ့အတူတင်ပြထားပါတယ်ရှင်။
ပြည်ပြည်မှာမြန်မာအစိုးရသုံးတဲ့စရိတ်ငွေအချိုးအစားဟာအခြားနိုင်ငံတွေနဲ့ရှင်လိုက်ရင်အလွန်များနေတာတွေ့ရပါတယ်2010က2016အထိ6နှစ်အတွင်းမှာအစိုးရရဲ့စိုက်ပျိုးရေးအသုံးစရိတ်ဟာသုံးဆတိုးလာပါတယ်ဒါပေမဲ့မြန်မာစိုက်ပျိုးရေးကဏ္ဍဟာထုတ်လုပ်မှုစွမ်းရည်ကျဆင်းနေတယ်လို့လွန်ခဲ့တဲ့ဇွန်လထုတ်ကမ္ဘာ့ဘဏ်အုပ်စုရဲ့134မျက်နှာအစီရင်ခံစာ Agriculture Public Expenditure Review မှာဖော်ပြထားပါတယ်။တိုးတက်မှုနှုန်းဟာနှစ်ရာခိုင်နှုန်းကျော်သာရှိတာမို့အခြားစီးပွားရေးကဏ္ဍတွေဖွံ့ဖြိုးတဲ့နှုန်းရဲ့သုံးပုံတစ်ပုံသာရှိပါတယ်။ဒီအကြောင်းကိုနှစ်ပိုင်းခွဲပြီးတင်ပြသွားပါမယ်။စပြိုးရေးကန္တာဖွံ့ဖြိုးမှုနှေးကွေးတဲ့အတွက်စည်ရင်းနွမ်းပါမှုအာဟာရဓာတ်ချို့တဲ့မှုအလုတ်အကင်ရှားပါမှုစတဲ့ပြဿနာတွေကိုဖြေရှင်းနိုင်စွာမရှိဘဲဖြစ်နေပါတယ်။စပြိုးရေးဆိုင်ရာအစိုးရရဲ့ဝန်ဆောင်လုပ်ငန်းအရေးအသွေးညံ့ဖျင်းမှုစပြိုးရေးဝန်ဆောင်လုပ်ငန်းနဲ့ပုဂ္ဂလိကရင်းနှီးမှုဆိုင်ရာစီမင်းစည်းကမ်းကိုစနစ်တကျဖွဲ့စည်းဆောင်ရွက်တဲ့နေရာမှာအားနည်းမှုစတာတွေကိုပြုပြင်ပြီးအရေးအသွေးရောအရေးအတွက်ပါကောင်းမွန်လာဖို့လိုပါတယ်။ဒါကြောင့်အစိုးရစိုက်ပျိုးရေးအသုံးစရိတ်ကိုကမ္ဘာ့ဘာအုပ်စုကပထမဦးဆုံးအကြိမ်လေ့လာသုံးသပ်ရတာဖြစ်ပါတယ
်။စိုက်ပျိုးရေးမွေးမြူရေးနဲ့ဆယ်မြောင်းဝန်ကြီးဌာနမြမလေယာဖွံ့ဖြိုးရေးဘဏ်ပြည်နယ်နဲ့တိုင်းဒေသကြီးနဲ့အလှူရှင်တွေရဲ့စိုက်ပျိုးရေးဘတ်ဂျက်အသုံးစရိတ်ကို2010ကနေ2016အထိ6နှစ်တာလေ့လာသုံးသပ်ထားတဲ့စာရန်းဖြစ်ပါတယ်။အသုံးစရိတ်ခွဲဝေရာထားမှုနဲ့အကောင့်ထယ်ဖော်နိုင်မှုစွမ်းရည်တို့ကိုစမ်းစစ်ပြီးဘတ်ဂျက်အသုံးစရိတ်နဲ့စိုက်ပျိုးရေးဖွံ့ဖြိုးမှုဆက်ဆက်နေပုံကိုဆွေးနွေးထားပါတယ်။ဒီနှစ်ကစမဲ့စိုက်ပျိုးရေးကဏ္ဍဖွံ့ဖြိုးရေးမဟာဗျူဟာနဲ့ရင်းနှီးမြှုပ်နှံမှု၅နှစ်စီမံကိန်းကိုအထောက်အကူပြုနိုင်အောင်ဆွေးနွေးထားတယ်လို့ဆိုပါတယ်။အစိုးရစိုက်ပျိုးရေးအသုံးစရိတ်ကိုခွဲခြားစိတ်ဖြာသုံးသပ်တဲ့အကျင့်ရှိလာအောင်ရှေ့ဆောင်လမ်းပြအနေနဲ့ရေးသားလိုက်တဲ့စာတမ်းဖြစ်ပါတယ်။နိုင်ငံတကာအတွေ့အကြုံတွေကိုမြန်မာအတွက်သင်ငန်းစာအဖြစ်တင်ပြထားပါတယ်
ဈေးကွက်ချိုးယွင်းမှုကုန်ပစ္စည်းနဲ့ဝန်ဆောင်လုပ်ငန်းဖြန့်ဝေရေးမကြီးမြတ်မှုစတာတွေကြောင့်စိုက်ပျိုးရေးဖွံ့ဖြိုးမှုအခက်အခဲဖြစ်တဲ့အခါမှာအစိုးရစိုက်ပျိုးရေးဘတ်ဂျက်ဟာလေယာဖွံ့ဖြိုးရေးအတွက်အလွန်အရေးပါလာပါတယ်ဒါပေမဲ့စိုက်ပျိုးရေးအသုံးစရိတ်တိုးချဲ့တဲ့အခါမှာနိုင်ငံစီးပွားရေးဖွံ့ဖြိုးမှုကိုမထိခိုက်အောင်ဗန္ဒာရေးအရာတာဝန်ရှိရှိချင့်ချိန်တွက်ဆနိုင်ဖို့လိုပါတယ်ဘတ်ဂျက်ခွဲဝေမှုကိုထိရောက်အောင်လုပ်နိုင်မှအကျိုးခံစားရပါလိမ့်မယ်။အစိုးရအသုံးစရိတ်များလာတိုင်းအကျိုးရှိမှမဟုတ်ကြောင်းသိရှိဖို့လိုပါတယ်။စိုက်ပျိုးရေးသုတေသနနဲ့သုတေသနရပ်လတ်ကိုလေသမားအသုံးပြုနိုင်အောင်အစိုးရကရင်းနှီးမြှုပ်နှံတာဟာဖွံ့ဖြိုးရေးအတွက်အကောင်းဆုံးဖြစ်ကြောင်းကမ္ဘာ့ဘဏ်ကသက်သေပြနေပါတယ်။စိုက်ပျိုးရေးသုတေသနနဲ့ဆက်ဆက်တဲ့စီမံကိန်းတွေမှာရင်းနှီးတာဟာအကောင်းဆုံးဖြစ်ပါတယ်။
စီမံကိန်းအကောင့်ထဲဖော်ရမှာအရေးအသွေးကိုအလေးထားဆောင်ရွက်ဖို့လိုပါတယ်2010ကနေ2016အထိစစ်တမ်းလုပ်တဲ့6နှစ်တာကာလမှာပြည်ထောင်စုအစိုးရရဲ့စိုက်ပျိုးရေးစရိတ်ဟာ3ဆလောက်တိုးပွားလာပါတယ်အစိုးရစိုက်ပျိုးရေးအသုံးစရိတ်ဟာ2016တိုင်းပြည်အသတင်းထုတ်လွှင့်မှုရဲ့900ခန့်နှုန်းကျော်ရှိခဲ့ပါတယ်ဖွံ့ဖြိုးဆဲအာရှနိုင်ငံတွေရဲ့အစိုးရစိုက်ပျိုးရေးစရိတ်ဟာတိုင်းပြည်အသတင်းပြန့်မြှထုတ်လွှင့်မှုရဲ့တိရခိုင်နှုံးတော်မရှိကြပါဘူး။ဒါကြောင့်မြန်မာအစိုးရရဲ့စိုက်ပျိုးရေးအသုံးစရိတ်ဟာအများဆုံးလို့ဖြစ်နေတာမို့ထိရောက်အောင်ဦးစားပေးစနစ်ကျင့်သုံးနိုင်ဖို့လိုပါတယ်။အသုံးစရိတ်မလုံလောက်တဲ့စီမံကိန်းတွေကိုငွေကြေးထောက်ပံ့နိုင်ဖို့အတွက်အလူရှင်အဖွဲ့အစည်းတွေနဲ့ချိတ်ဆက်ဆောင်ရွက်နိုင်ရေးကိုအလေးအနက်ထားရမယ်လို့ဆိုပါတယ
်။စာရင်းရတဲ့ကာလအတွင်းမှာစိုက်ပျိုးရေးမွေးမြူရေးနဲ့ဆယ်မြောင်းဝန်ကြီးဌာနရဲ့ဘတ်ဂျက်အသုံးစရိတ်တစ်ဝက်ကျော်ကိုဆယ်မြောင်းကဏ္ဍအတွက်အသုံးပြုနေတာတွေ့ရပါတယ်။ဆက်မှုလျာအတွက်1500ခန့်နှုန်း၊စိုက်ပျိုးရေးရန်ပုံငွေ1500ခန့်နှုန်း၊တင်းနာအစီအစဉ်1500ခန့်နှုန်းရှိကြပြီးအချိန်ကာလအလိုက်တိုးပွားလာပါတယ်။သုတေသနတိုးချဲ့ပညာပေးမြေစည်းလွှာတင်းနာကာကွယ်ရေးကုဆက်ယောဂကာကွယ်ရေးမွေးမြူရေးငားလုံငန်းစတာတွေမှာအသုံးစရိတ်အလွန်နည်းနေပါတယ်။မြန်မာစိုက်ပျိုးရေးသုတေသနအသုံးစရိတ်ဟာအာရှမှာအ ਨੇ ဆုံးဖြစ်ပါတယ်။အစိုးရစိုက်ပျိုးရေးအသုံးစရိတ်ကိုစံစဘာနဲ့ဆက်နွယ်နေတဲ့ဆယ်မြောင်းဆက်မှုလေယာမျိုးစေ့တိုးချဲ့ပညာပေးစတာတွေမှာအသုံးပြုပါတယ်။အခြားစိုက်ပျိုးရေးအစီအစဉ်တွေမှာဘတ်ဂျက်အသုံးစရိတ်အလွန်နည်းတဲ့အတွက်အကျိုးသက်ရောက်မှုကိုသိသာမြင်သာတဲ့အခြေအနေမရှိဘူးလို့ဆိုပါတယ်။ဒါကြောင့်အစိုးရစိုက်ပျိုးရေးအသုံးစရိတ်အကျိုးရှိစွာတိတိယောက်ယောက်ခွဲဝေသတ်မှတ်နိုင်မှသာစိုက်ပျိုးရေးဖွံ့ဖြိုးမှုကိုအထောက်အကူပြုနိုင်မယ်လို့ကမ္ဘာ့ဘဏ်အုပ်စုရဲ့စာရမ်းမှာဖော်ပြထားပါတယ်။ရှေ့အပတ်မှာအစိုးရစိုက်ပျိုးရေးအသုံးစရိတ်စစ်တမ်းအပိုင်းနှစ်ကိုတင်ပြပါမယ်ခင်ဗျာ
။ဝ
ောင်းခရမြန်မာရေးတုံတက်ချက်ကိုအခုလိုကြာသပတိနေ့ညပိုင်းမှာတစ်ချိန်နားဆင်နိုင်ပြီးပြန်လည်ထုတ်လွှင့်ချက်ကိုတော့တနင်္ဂနွေမနက်ပိုင်းမှာနားဆင်နိုင်ကြပါရစေ။အခုနောက်ဆုံးကြံနေသေးတဲ့တိုင်းရင်သတင်းလွှာကဏ္ဍကိုထုတ်လွှင့်ပေးပါရမယ်။ထိုင်းမြန်မာနယ်စပ်ဒေသကတိုင်းရင်သားသတင်းတောက်တွေစူးစီးတင်ဆက်ပေးနေတာဖြစ်ပါရစေ။
ပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်သတင်းလွှာကကြိုဆိုပါရစေ။မြန်မာနိုင်ငံတဝမ်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အသံတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်။မင်္ဂလာပါရှင်။ကျမကအမီပါ။ Fever Wine တော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်သတင်းလွှာမှာနားဆင်ရမှာတွေကတော့ရခိုင်ပြည်နယ်စီပင်ဝင်ကြီးဦးမင်းအောင်ကိုရာတူးကနေရက်ဆဲဖို့ပြည်နယ်အရေးပေါ်လွှတ်တော်အစည်းအဝေးမှာမဲခွဲဆုံးဖြတ်ခဲ့ကြပါတယ်။ရှမ်းပြည်နယ်မိုင်းရှုနယ်မိုင်းရဲမြို့နယ်ဘက်မှာမြောက်ပိုင်းရှမ်းပြည်တပ်မတော်နဲ့မြမတပ်မတော်တို့ကြားတိုက်ပွဲတွေဖြစ်ပွားနေတယ်ဆိုတာနဲ့ရှမ်းအမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲအကြိုပြုလို့ရေးအတွက်တပ်မတော်ကလည်းဟန့်တားနေတဲ့အကြောင်းတွေကိုကြားကြရမှာပါ။
ကျမကနန်းဟောင်ပါရှင်သတင်းတွေကိုနိုင်ကွင်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါရခိုင်ပြည်နယ်အစိုးရအဖွဲ့ဝင်စီပင်ဝန်ကြီးဦးမင်းအောင်ကိုရထုကနေရက်ဆဲဖို့အတွက်ဇန်နဝါရီလ၂ရက်နေ့ကကျင်းပခဲ့တဲ့ရခိုင်ပြည်နယ်အရေးပေါ်လွတ်တော်အစည်းအဝေးမှာလွတ်တော်ကိုယ်စားလှယ်တွေမဲခွဲဆုံးဖြတ်ခဲ့ကြပါတယ်အစည်းအဝေးကိုလွတ်တော်ကိုယ်စားလှယ်44ဦးတက်ရောက်ခဲ့ပြီးမဲခွဲဆုံးဖြတ်ရာမှာစီပင်ဝန်ကြီးဦးမင်းအောင်ကိုတာဝန်ကနေရက်ဆဲဖို့အတွက်ထောက်ခံမဲ38မဲကန့်ကွက်မဲ10မဲနဲ့ဖြတ်ခဲ့ကြတာပါ ဦးမင်းအောင်ကိုရံပြဲတောင်ကုတ်ကြောက်တော်ဂွစစ်သွေမြို့တွေမှာဆေးသစ်ဆောင်မဲ့ကိစ္စဗာဒလိတ်ချိတ်ကတို့စိတ်နဲ့မင်းပြကတို့စိတ်ကိစ္စတွေအပါအဝင်နိုင်ငံတော်ကမောင်တော်ခရိုင်အတွက်ချပေးတဲ့ဘဏ္ဍာငွေကိစ္စတွေမှာဥပဒေကပေးထားတဲ့တာဝန်ကိုကျေပွန်စွာမထမ်းဆောင်နိုင်တဲ့အတွက်နိုင်ငံတော်နဲ့ပြည်သူတွေနှစ်နာစီလို့ဆွဆွဲပြီးတာဝန်ကနေရက်ဆိုင်ပေးဖို့လွတ်တော်ကိုယ်စားလှယ်18ဦးကလက်မှတ်ရေးထိုးပြီးလွန်ခဲ့တဲ့နိုဝင်ဘာလမှာဆွဆွဲပြစ်တင်ခဲ့ကြတာပါ။အဲ့ဒီဆွဆွဲချက်တွေနဲ့ပတ်သက်ပြီးလွတ်တော်ဥက္ကဋ္ဌကအဖွဲ့ဝင်9ဦးပါတဲ့ကော်မတီတစ်ခုနဲ့စုံစမ်းစစ်ဆေးမှုတွေလုပ်ပြီးတွေ့ရှိချက်တွေကိုဒီဇင်ဘာလ19ရက်နေ့မှာလွတ်တော်ဥက္ကဋ္ဌကိုတင်ပြခဲ့ပြီးနောက်မှာတော့အခုလိုတာဝန်ကရက်ဆဲဖို့မဲခွဲဆုံးဖြတ်ခဲ့ကြတာဖြစ်ပါတယ်။ဦးမင်းအောင်ဟာ NLD အစိုးရလက်ထက်မှာပထမဆုံးတာဝန်ရက်ဆဲခံရတဲ့ဝန်ကြီးဖြစ်ပါတယ်
။2018ဇန်နဝါရီလ30ရက်နေ့ကရှမ်းပြည်နယ်တောင်ပိုင်းမိုင်းရှုမြို့နယ်ဗရမယားဆွတ်ရှိရလွယ်ဆိုင်တောင်မှာရှိတဲ့ SSPB ခေါ်မြောက်ပိုင်းရှမ်းပြည်သမ္မတတော်ရဲ့သက်စခန်းကိုအစိုးရသမ္မတတော်ရဲ့ပူပေါင်းစစ်ကြောင်းတွေကဝင်ရောက်တိုက်ခိုက်ခဲ့တာကြောင့်တိုက်ပွဲဖြစ်ပွားခဲ့ပါတယ်။ဒီတိုက်ပွဲမှာနှစ်ဖက်စစ်ကမှုအနေငယ်ရှိခဲ့တယ်လို့လည်း SSPB SSA ရာရှိတွေကပြောပါတယ်။အဲ့ဒီစကန်းကိုနောက်ဆုတ်ပြီးဖို့အရှိလေဘန်တိုင်းတိုင်းမှုကနေညုံချချက်ပေးလာပေမဲ့လည်း SSPB ဘက်ကနေတန်းလို့ဆုတ်ပေးမှုမရှိလို့နှစ်ဖက်စစ်ရင်အားဖြည့်တင်ထားပြီးသိမ့်မနေတဲ့အနေအထားမှာရှိနေပါတယ်ပြီးခဲ့တဲ့ဒီဇင်ဘာလ31ရက်နေ့ကလည်းဒီပွားမြို့နဲ့မိုင်းရမြို့ကျမ်းမှာရှိတဲ့ SSPB SSA ရဲ့နှံ့ရန်ရွာဘင်းဖြတ်စကန်းကိုအစိုးရတပ်မတော်ခမရသစ်လေးခုကနေအလစ်ဝင်ရောက်တိုက်ခိုက်မိရှုဖျက်ဆီးမှုပြုလုပ်ခဲ့ပြီးတော့စကန်းနဲ့လူ3ဦးကိုဖမ်းဆီးခေါ်ဆောင်သွားတယ်လို့ SSPB SSA ပြန်ရကြေးရာရှိကပြောပါတယ်
ကရင်ပါတီ၃ပါတီပူးပေါင်းပြီးကရင်အမျိုးသားဒီမိုကရက်တစ်ပါတီ KNDP အမည်နဲ့2018ဇန်နဝါရီလမှာမတ်ပုံတင်သွားမှာဖြစ်ပါတယ်။ကရင်ပါတီပေါင်းစည်းရေးအတွက်ကရင်လူထုတွေလိုလားပေမဲ့လက်ရှိအချိန်မှာကရင်ပြည်နယ်ထဲကကရင်ပါတီ၄ပါတီနဲ့ကရင်ဒီမိုကရက်တစ်ပါတီ KDP ကရင်ပြည်နယ်ဒီမိုကရေစီနဲ့ဖွံ့ဖြိုးတိုးတက်ရေးပါတီ KSDDP စည်းလုံးညီညွတ်တော်ကရင်အမျိုးသားဒီမိုကရက်တစ်ပါတီစတဲ့ပါတီ၃ခုကိုပေါင်းစည်းနိုင်တယ်လို့ကရင်ပါတီခေါင်းဆောင်တွေကပြောပါရယ်ကရင်ပြည်နယ်အပြင်ရန်ကုန်တိုင်းနဲ့အေရဝတီတိုင်းမှာကရင်ပါတီ6ပါတီရှိပေမဲ့ပါတီအလုံးပေါင်းစည်းနိုင်ဖို့မဖြစ်နိုင်သေးတဲ့အခြေအနေရှိတဲ့အတွက်ပူးပေါင်းဆောင်ရွက်တဲ့အစ်စ်နာရှိနေတယ်လို့ကရင်ပြည်သူ့ပါတီ KPP အတွင်းရေးမှူးစောစေးဝါကပြောပါရယ်
မွန်ပြည်နယ်ကြိုက်သူမြို့နယ်စိန်စရမြို့မှာရှိတဲ့စစ်တောင်းဆက်ကူဆက်ယုံကအလို့ရဆိုင်ခံရတဲ့ဝန်ထမ်း200ကျော်တို့ဟာဇန်နဝါရီလ3ရက်နေ့မှာဒုတိယအကြိမ်စံသဖော်ထုတ်ခဲ့ကြပါတယ်။ရွှေသန်လင်ဟိုင်းဝေးကုမ္ပဏီရဲ့ကတိကဝတ်ပြတ်မှုပြည်နယ်အစိုးရရဲ့ညှိနှိုင်းဆောင်ရွက်ပေးတာမရှိတဲ့အတွက်စီစဉ်မှာ9ရက်နေ့တုန်းကလည်းပထမအကြိမ်စံသဖော်ထုတ်ခဲ့ကြပြီးတော့အခုလိုဒုတိယအကြိမ်သတ်မှတ်စံသပြခဲ့ကြတာဖြစ်ပါတယ်။ရွှေသန်လင်ကုမ္ပဏီကနေဝန်ထမ်းတွေအတွက်နှစ်နာကျင်းအနေနဲ့လောက်ခလဆာငန်းလဆာနဲ့အလို့ရဆိုင်တဲ့ဆိုတဲ့အကြောင်းကိုနိုဝင်ဘာလ9ရက်နေ့ကနှုတ်သစ္စာကတ်ခဲ့ကြောင်းလက်ရှိမှာဝန်ထမ်းတွေဟာကိုဟာကိုရှာဖွေစားသောင်းနေရတယ်လို့ဝန်ထမ်းတွေကပြောပါတယ် လက်ရှိမှာတော့ရွှေသန်လင်းကုမ္ပဏီဟာလုပ်ငန်းတွေဆက်လက်ဆောင်ရွက်နိုင်ခြင်းမရှိတာရဲ့ဝန်ထမ်းတွေကိုလှဆင်လှဆပေးနေရတာကိုမသတ်နိုင်တော့တဲ့အတွက်စက်ရုပ်ကိုပြန်လည်အပ်ဖို့ပြည်နယ်စိုးရကိုတင်ပြထားပါတယ်
စနဝိုင်လ73နဲ့74ရက်နေ့နရက်တာမော်လမြိုင်မြို့မှာကျင်းပဖို့စီစဉ်နေတဲ့မွန်ပြည်သူညီလာခံကိုမွန်ပြည်သူပါတီ NMSP တက်ရောက်ဖို့အလားအလာအလွန်နှဲပါနေပြီးတက်မတက်ဆိုတာကိုတရားဝင်အကြောင်းကြားရသေးဘူးလို့ပါတီဗဟိုကော်မတီတဦးကပြောပါရယ်အလားတူမွန်အမျိုးသားပါတီ MNP ကတော့အဲ့ဒီညီလာခံတက်ရောက်မှာမဟုတ်တယ်လို့မွန်ဒေတာလုံးဆိုင်ရာဒီမိုကရေစီပါတီ AMDP ကလည်းအဲ့ဒီညီလာခံကိုအတိအမှန်မပြုတ်ဘူးပါတီခေါင်းဆောင်တွေကပြောပါတယ်မွန်ကိုစားပြုတ်ပါတီတရပေါ်ထွန်းလာရေးအချက်တစ်ချက်ကိုပဲဥတီပြီးဒီမွန်ပြည်သူညီလာခံကိုဂိုင်းပေါင်းစုံကမွန်တန်ကာရော်တွေနဲ့တတ်တိပညာရှင်တွေပါဝင်တဲ့မွန်ပါတီပေါင်းစည်းညီညွတ်ရေးအဖွဲ့ကဦးစီးပြီးကျင်းပသွားမှာဖြစ်ပါတယ
်အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပြီးသွားမှာပါဇန်နဝါရီလလယ်မှာရှမ်းအမျိုးသားအစ်စ်နိုင်ငံရေးဆွေးနွေးပွဲကျင်းပဖို့မြောက်ပိုင်းရှမ်းပြည်တပ်မတော် RCSS SSA ဦးဆောင်ထားတဲ့ရှမ်းပြည်ညီညွတ်ရေးကော်မတီ CSSU ကနေအဖွဲ့၅ဖွဲ့ခွဲပြီးတော့ပြီးခဲ့တဲ့အပတ်ကမြို့နယ်20ကျော်ကလူထုဆန္ဒသဘောထားရယူဖို့ကွင်းစင်ခဲ့ပါတယ်။အဲ့လိုမျိုးကွင်းစင်တွေ့ဆုံရမှာမြမတပ်မတော်ကညီမျိုးစုံနဲ့လိုက်လံဟန့်တားနေတဲ့အတွက်အစိုးရနဲ့တပ်မတော်အပေါ်ဘလို့မြင်မိလဲလို့ RCSS SSA ကောင်းဆောင်ဗိုလ်ချုပ်ကြီးရွှေစစ်ကိုဆိုင်းမင်းကနေတွေ့ဆုံမေးမြန်းရမှာအခုလိုစတင်ဖြေကြားပါတယ်
ပေါ်ကွန်မင်းခုပေါ်နံကန်မင်းခက်ခန်ငမ်းဒီနေကဒီကိုယ
အစိုးရရောတမရောကရောလူသူကပါတိကိစ္စပေါ်နားလည်သဘောပေါက်ရင်ဘာမှကြောက်စရာမလိုဘူးတမရောကလည်းအလုံများနေလို့ပြန်မဖတ်တာလားမသိဘူးကျွန်တော်တို့ကျိုင်းတုံသဘောတူညီချက်ကပါပြီးသားပဲမြေသူမှုစုနေရာတိုင်းမှာတွေ့နိုင်နေဆိုတာကျွန်တော်တို့ကနေလူသူနဲ့တွေ့ဆုံပွဲကိုလာရောက်ဟတန်းတာတမရောဆိုကောင်းတဲ့လောက်ရတော့မဟုတ်ဘူးနှစ်ပေါင်း50 60တိုင်းပြည်ကိုဆိုင်းချုပ်လာတာလက်တွေ့မှာသူတို့ကငြိမ်းချမ်းရေးကိုမလိုချင်ဘူးဆိုတာပြလိုက်တာပဲ
ဟုတ်ကဲ့အခုလိုတမတော်ကဝင်ရောက်ဟန့်တာတော့လူထုနဲ့တွေ့ဆုံရမှာလွတ်လွတ်လပ်လပ်မရှိဘူးဆိုတဲ့သဘောဖြစ်နေတော့လူထုရဲ့သဘောထားအစ်စ်မှမရရင်လင်းခေးမှာပြုလုပ်ဖို့စီစဉ်ထားတဲ့ဟာကဆက်လုပ်အောင်မလား
ခေါဟန်ရနေတော့ကြီးနေဆံပန
်းအာ
ဒီအန်တီဒီလန်ခေနေကယူအ
န်ရှိလခွန်ရနေကိုရနေတိတော့ဆောင်ကြီးမြို့မှာအကျိုးဆွေးနွေးပွဲလုပ်ဖို့ပြင်ဆင်လာတယ်အဲ့ဒီဆွေးနွေးပွဲလည်းတမတော်ကလည်းလရဟန့်သားမယ်ဆိုရင်ကျွန်တော်တို့အန်တီလုံနိုင်တော့မှာမဟုတ်ဘူးအန်တီမလုံနိုင်ရင်လင်းခေးမှာပြုလုပ်မယ်ဟာလည်းဖြစ်တော့မှာမဟုတ်ဘူးထို့သူပဲ23ရာစုပင်လုံညီလာခံတတရချင်းတို့လည်းဆွေးနွေးစရာမရှိတော့ကျွန်တော်တို့တက်ရောက်နိုင်တော့မှာမဟုတ်ဘူးနိုင်ငံတော်ကပြင်ဆင်ထားတဲ့အစီအစဉ်လည်းပြတ်သွားနိုင်တယ်တိုင်းပြည်ပဲဆက်မှနစ်နာစေတယ
်ဟုတ်ကဲ့ဆိုတော့ဒီချိန်တွေကပါဆက်လုပ်ဖို့ရှိလေခင်ဗျာ
မလျော်နဲ့ဖတ်တယ်ကောမပိုက်တာမောင်ဟုံတုံးနဲ့ကညံပိုင်ညံပိုင်ဟောင်းထော်လေ
ကျွန်တော်တို့ကတော့ပြင်ဆင်ထားတဲ့စီစဉ်တိုင်းဆက်လက်လှုပ်ဆောင်သွားမယ်ကျွန်တော်တို့နိုင်ငံကဒီမိုကရေစီလည်းမဟုတ်သေးသလိုပြည်ထောင်စုလည်းမဟုတ်သေးဘူးဖက်ဒရယ်တိုင်းပြည်လည်းမဖြစ်သေးဘူးအုပ်ချုပ်တဲ့သူကဖြစ်လာခဲ့တဲ့သမိုင်းစဉ်ရဲ့သဘာဝကိုစန့်ကျင်နေတော့ရေရှည်သွားနိုင်မှာမဟုတ်ပဲငြိမ်းချမ်းရေးလည်းပြတ်မှာပဲအချင်းချင်းစိုးရိမ်စိတ်မရှိသေးမယ်သမိုင်းစာမျက်နှာတက်ဖွေးသင့်တယ်
RCSS SSA ကောင်းဆောင်ဗိုလ်ချုပ်ကြီးရွှေစစ်ကိုဆိုင်းမင်းကနေတွေ့ဆုံမေးမြန်းထားတာပါဆက်ပြီးတော့6ချိန်မြောက်မိုးလူငယ်များနေအခမ်းအနားကိုမိုးပြင်းနဲ့ချောင်းဆုံမြို့နယ်ကမာမိုကြီးရွာမှာကျင်းပခဲ့ပါတယ်ဒီဇင်ဘာလ28ရက်နေ့ကကျင်းပခဲ့တဲ့အခမ်းအနားမှာမိုးနိုင်ငံရေးပါတီနှစ်ပါတီပေါင်းစည်းရေးနဲ့ပတ်သက်ပြီးဆွေးနွေးခဲ့သလိုမိုးလူငယ်တွေရဲ့သဘောထားဆန္ဒလက်မှတ်ကောက်ယူမှုတွေလည်းပြုလုပ်ခဲ့ပါတယ်ဒီအကြောင်းကိုတော့မြင်းစနိုင်းကနေစူးစီးတင်ဆက်ထားပါတယ်
မွန်ပါတီရေပေါင်းစည်းရေလက်မှတ်ကောက်ယူရေးနဲ့ပတ်သက်ပြီးမွန်လူငယ်များနဲ့ဥဆောင်ကျင်းပရေးကော်မတီမင်းညာစိုက်တယ်မန်ကအခုလိုရှင်းပြပါဗျ။မွန
်ပါတီပေါင်းစည်းဖို့ကိစ္စကိုကျွန်တော်တို့ပေါ်မှာ PR ပေးတဲ့အနေနဲ့ကျွန်တော်တို့ဒီလက်မှတ်ကိုကျွန်တော်တို့ကောက်တာ။ဒီမွန်လူငယ်နေ့မှာတက်ရောက်လာတဲ့လူငယ်ချင်းချင်းကြားမှာလက်မှတ်တော်စုစည်းတာပေါ့နော်။အဲ့ဒါကိုကျွန်တော်တို့ကဘယ်တော့လဲဆိုတော့ကျွန်တော်တို့လာမဲ့ဒီညီလကန်တန်းမှာတင်ပြဖို့ဆိုလိုတာကျွန်တော်တို့မွန်လူငယ်နေနဲ့လည်းကျွန်တော်တို့စာတန်းတင်ပြပါမယ်။ဒီကျွန်တော်တို့စာတန်းထဲမှာအမျိုးသားနိုင်ငံရေးနဲ့ပတ်သက်တဲ့ဒီမိုနပါတီပေါင်းစည်းရေးကိစ္စမှာကျွန်တော်တို့လူနေတဲ့အမျိုးသားကိုယ်စားပြုပါတီကိုလူငယ်တွေရဲ့ပေါ်ပေါ်လာနေဆိုတာကကျွန်တော်တို့အဲ့ဒါအဓိကထားပြီးတော့မှဒါထောက်ပြတာပေါ့
မွန်လူငယ်တွေအနေနဲ့မွန်သမျိုးသားလုံးကိုကိုယ်စားပြုနိုင်တဲ့မွန်နိုင်ငံရေးပါတီတွေကပေါ်သွင်းလာစေရေးအတွက်ညှိနှိုင်းရေးအဖွဲ့နဲ့သဆိုင်မမပူးပေါင်းဆောင်ရွက်သွားမယ်လို့လည်းမင်းညံဆိုင်တဲ့မန်ကဆက်ပြောပါတယ်မွန်လူငယ်များနေ့ကိုအနေနဲ့ရရမှာရရှိနေတဲ့မွန်လူငယ်တွေခင်မင်ရင်းနှီးလာစေရေးနဲ့အလွယ်တကူချိတ်ဆက်နိုင်စေရေးအတွက်ရည်ရွယ်ကျင်းပလာခဲ့ပါတယ်
ဒီလို
မျိုးမလူငယ်နဲ့မြန်နေကျမချင်းအဖြစ်ကျမတို့မသိသေးတဲ့တခြားလူငယ်ဖွဲ့တွေပြီးတော့သူတို့လည်းလူမျိုးပေါ့ကျမတို့အချင်းချင်းဒီ network အနေနဲ့ကျမတို့ပို့ခိုင်မာလာတယ်လေအဲ့ဒါကျမတို့ချင်းချင်းလေးယုံကြည်မှုတွေဒီမြန်မြန်နဲ့ကျမတို့တည်ဆောက်နိုင်တယ်အဲ့ဒါရလာကောင်းတစ်ခုပေါ့
လူငယ်ချင်းချင်းကြားယုံကြည်မှုတည်ဆောက်နိုင်တယ်လို့မွန်လူငယ်မျိုးသမီးတူကပြောပါတယ်ယခုနှစ်မွန်လူငယ်များနေ့ခန္ဓာကိုမွန်ပြည်နယ်ကရင်ပြည်နယ်တနင်္လာရီတိုင်းပဲခူးတိုင်းနဲ့ရန်ကုန်တိုင်းဒေသတိတိကမွန်လူငယ်တွေပြင်ထိုင်းနိုင်ငံကမွန်လူငယ်တွေလည်းတက်ရောက်ကြတယ်လို့ကျင်းပရေးကော်မတီကပြောပါတယ်အခမ်းအနားမှာဘလူးကျွန်းသမိုင်းပြတိုင်မူရေးဆေးဝါအသိပညာပေးပြခန်းဒေသဖွံ့ဖြိုးရေးလုပ်ငန်းများဆောင်ရွက်နေမှုပြခန်းဒေသထွက်ကုန်ပြခန်းဆက်မှုလက်မှုလုပ်ငန်းပြခန်းများခင်းကျင်းပြသထားတယ်လို့လူငယ်များစကားရီလူပြိုင်ပွဲကြပန်းစကားပြောပြိုင်ပွဲအစီအစဉ်ပြောပြရေးအစီအစဉ်တွေလည်းရှိပါတယ်1964ခုနှစ်ဒီဇင်ဘာလ28ရက်နေ့တွင်မော်လမြိုင်မြို့နယ်ကျင်းပခဲ့တဲ့မွန်လူငယ်များအစည်းအဝေးစတင်ကျင်းပခဲ့တဲ့နေ့ကိုအစွဲပြုပြီးမွန်လူငယ်များနေ့အဖြစ်သတ်မှတ်ဖို့2022ခုနှစ်ဧပြီလကကျင်းပခဲ့တဲ့တတိယကြိမ်မြောက်မွန်လူငယ်များနှိမ့်နှောပလဲပွဲကနေဆုံးဖြတ်ချက်ချခဲ့ပါတယ
်အခုဆက်ပြီးသတင်းအချင်းချုပ်ကိုနားဆင်ကြရမှာပါရှင်
ရခိုင်ပြည်နယ်စီပင်ဝန်ကြီးဦးမင်းအောင်ကိုရထုကနေရက်ဆဲဖို့အတွက်ရခိုင်ပြည်နယ်အရေးပေါ်လွတ်တော်အစည်းအဝေးမှာမဲခွဲဆုံးဖြတ်ခဲ့ကြပါတယ်။ရှမ်းပြည်နယ်မိုင်းရှုနဲ့မိုင်းရည်မြို့နယ်ဘက်မှမြောက်ပိုင်းရှမ်းပြည်တပ်မတော် SSPP SSA နဲ့မြမတပ်မတော်တို့အကြားတိုက်ပွဲတွေဖြစ်ပွားနေခဲ့ပါတယ်
။တရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ
ထိုင်းနယ်စပ်ဒေသကစူးစီးထုတ်လွှင့်ပေးနေတဲ့တိုင်းရင်သတင်းလွှာကဏ္ဍကိုနာဆင်ခဲ့ကြရတာပါရှင်။အခုထုတ်လွှင့်ပေးနေတဲ့ည9:00ကနေ 10:00 အထိအစီအစဉ်အစဆုံးကိုအတန်လွှင့်ချိန်ပြီးပြီးချင်းည 10:00 ကနေ 11:00 အထိလိုင်းဒိုမီတာ32နဲ့50ရုပ်ကနေနာဆင်နိုင်ပါတယ်။မနေ့ကတောက်ကြနေမနေ့ခင်မှာကျမ်းမာရေးနဲ့တိုင်းရင်သတင်းလွှာအစီအစဉ်ပြန်လည်ထုတ်လွှင့်ချက်တွေနာဆင်ရမှာဖြစ်ပြီးမနေ့ပိုင်း 6:00 ကနေ 9:00 အထိထုတ်လွှင့်မဲ့အစီအစဉ်တွေကိုတော့လိုင်းဒိုမီတာ32 40နဲ့49ရုပ်ကနေတိုက်ရိုက်ဖမ်းယူနာဆင်နိုင်ပါတယ်ရှင်။အခုကြာသာပြည်နှင့်ညာဘက်ထိတ်တန့်ရောက်ဒေသတွင်းနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးပါဦးမယ်ရှင
်။ UN ငမဆူအဆန့်ကျင်သူတွေနဲ့ထောက်ခံသူတွေရဲ့ဆန္ဒပြပွဲတွေကြုံရတဲ့အချိန်ထဲမှာပဲ UN လူလူကိုအားပေးထောက်ခံမှုမနေတော့ကပဲအမေရိကန်ကပြောလိုက်တဲ့ပေါ်ကုလသမဂ္ဂဆိုင်ရာ UN သံမကြီးကပြည်ရင်းရေးကိုစွပ်ပစ်တဲ့ကိစ္စအဖြစ်တုံ့ပြန်လိုက်ပါတယ်။ UN ဆွေးနွေးကိုဆန့်ကျင်ဆန္ဒပြသူတွေကိုအပိထောက်ခံကြောင်သမ္မတ်ထရန့်က Twitter Internet လူမှုကွန်ရက်ကနေမနေ့ကပြောလိုက်တာပါကုလသမဂ္ဂဆိုင်ရာ UN သံမကြီးကတော့ American သမ္မတနဲ့ဒုသမ္မတတို့ရဲ့ပြောကြားချက်တွေဟာ UN နိုင်ငံမှာမတည်မငြိမ်ဖြစ်အောင်လှုံ့ဆော်ရရောက်တဲ့အကြောင်းကုလသမဂ္ဂလူညွန်ရေးကောင်စီနဲ့အတွင်းရေးမှူးချုပ်တန်စာတစောင်ရေးသားပေးဖို့တိုင်ကြားခဲ့ပါတယ်2016ခုနှစ်ရွေးကောက်ပွဲကာလအတွင်းသမ္မတထရန့်ရဲ့သားအကြီးဆုံးနဲ့တခြားသူတွေအနေနဲ့ရုရှားဘက်ကလူတွေနဲ့တွေ့ဆုံခဲ့တာနိုင်ငံတော်ကိုသစ္စာဖော်ရရောက်တယ်လို့မျိုးချစ်စိတ်ကင်းမဲ့တယ်လို့ယူဆတဲ့အကြောင်းသမ္မတထရန့်ရဲ့မဟာဗျူဟာဆိုင်ရာအကြီးအကဲဖြစ်တာဝန်ယူခဲ့ဘူးတဲ့စတီဗန်နန်ရဲ့ပြောဆိုချက်ကိုစောက်တုတ်ကကိုကဖော်ပြခဲ့တဲ့အပေါ်အင်ဂျီရိုကထိုးနှက်ဝေဖန်လိုက်ပါတယ်သမ္မတသာမကသမ္မတရဲ့အစိုးရဖွဲ့နဲ့မိသားစုကိုထိခိုက်အောင်လှုပ်ချံပြီးအချက်လက်အမှားတွေကိုအခြေခံဆွဆွဲပြောဆိုတာဒေါသဖြစ်စရာစိတ်ပျက်စရာဖြစ်ရတဲ့အကြောင်းအင်ဂျီရိုပြောခွင့်ရကပြောဆိုလိုက်တာပါတောင်နှင်းမြောက်ကိုရီးယားနဲ့နိုင်ငံခြားဆွေးနွေးဖို့အစီအစဉ်ဖြစ်လာတာခိုင်မာအားကောင်းတဲ့သူ့ရဲ့ခေါင်းဆောင်မှုခေါင်းဆောင်ဖြစ်တဲ့အကြောင်းအမေရိကန်သမ္မတထရန့်ကဒီကနေ့ပဲ Twitter လူမှုကွန်ရက်ကနေပြောလိုက်ပါတယ်မြောက်ကိုရီးယားနဲ့ပတ်သက်လို့ကြမ်းကျင်ပါတယ်လို့ဆိုတဲ့ပုံကိုယ်တွေပြောနေကြရင်လည်းသူ့လိုသာခိုင်မာအားကောင်းပြီးအင်အားမပြတ်နိုင်ခင်ဆွေးနွေးမှုတွေဖြစ်လာမှာမဟုတ်တဲ့အကြောင်းဆွေးနွေးပြောဆိုတာကောင်းတဲ့ကိစ္စတစ်ခုဖြစ်ကြောင်းလည်းမှတ်ချက်ပြီးရေးသားခဲ့တာပါတောင်ကိုရီးယားနိုင်ငံမှာယာရုကဖေရှားခံထားရတဲ့သမရဟောင်းပတ်ကုံဟဲကထောက်လိုင်းဌာနထံကနေဒေါ်လာ1000ကျီလက်ငွေရယူခဲ့တယ်ဆိုတဲ့ဆွဆွဲချက်နဲ့အစိုးရရှင်တွေကနောက်ထပ်ဆွဆွဲချက်တွေတင်လိုက်ပါတယ်သမရဟောင်းစတင်တောင်းယူခဲ့တဲ့2013ခုနှစ်ကနေ2016ခုနှစ်အတွင်းဒေါ်လာ3000ကျော်ရယူခဲ့တယ်လို့ဆွဆွဲခဲ့တာပါ
ကြာသာပြည်နှင့်ညပိုင်းနောက်ဆုံးရထားတဲ့ဒေတာတွေနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုအောင်လွင်ဦးကြီးညာပေးခဲ့တာပါဒီညအစီအစဉ်ထုတ်လွှင့်ရမှုကကိုညံဝင်းအောင်ဖြစ်ပြီးတန်ဖတ်အင်ဂျင်နီယာကတော့ Brighter Sonya ဖြစ်ပါတယ်ရှင်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကို VOA မြန်မာပိုင်းအစီအစဉ်အင်တာနက်ဆာမျက်နှာ bamis.voanews.com မှာလည်းနှာစင်နိုင်ကြပါတယ်။မနေ့ကတောက်ကြနေမနေ့ပိုင်းအစီအစဉ်တွေကိုတော့ line meter 32 40နဲ့49တို့ကနေတိုက်ရိုက်ဖတ်ယူနှာစင်နိုင်ပါတယ်။ VOA ကိုနှာစင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.